Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုဖေဖော်ဝါရီလ14ရက်ကျေးဇူးများနေ့ Valentine's Day မှာသရဆင်းနေချက်ချင်းမြတ်တာတွေနဲ့ပြည်စုံနိုင်ကြပါစေ VOA ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုတိုင်းတို့မီတာ30 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါ
ကျွန်တော်ကြော်စံတာပါအမေရိကန်မှာလေဒါထောက်လှမ်းရေးအရာရှိဆုံးတစ်ယောက်အီရန်နိုင်ငံအတွက်အလုပ်လုပ်ပေးတယ်ဆိုပြီးတရားစွဲဆိုလိုက်ပါတယ်အမေရိကန်သမ္မတနဲ့ကိုလံဘီယာနိုင်ငံသမ္မတတို့ဟာဗင်နီဇူလာသမ္မတမဒူရိုဖြုတ်ချရတဲ့အတွက်ဆွေးနွေးကြပါတယ်ရူဟင်ဂျာတွေနိုင်ငံသားဖြစ်ရေးကိစ္စကိုအာဆီယံကဆွေးနွေးမှာမဟုတ်ဘူးလို့စင်ကာပူနိုင်ငံယာယီဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်တင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကရားပြည်နယ်ကဗိုလ်ချုပ်ကျေးရုပ်ဖယ်ရှားရေးဆန္ဒပြခဲ့တဲ့ကရင်နီလူငယ်တွေဆွဲဆိုထားတဲ့အမှုကိုပြန်ရုပ်သိမ်းလိုက်ပါပြီ
။ညီတိုင်းဘောသူကျက်တိဆန္ဒပြသူငယ်များအားလုံးဖယ်ရှားဆွဲဆိုထားသည့်အမှုများအားရုပ်သိမ်းရတဲ့
ဒီနေ့အပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်တခါရခိုင်ကမ်းလွန်မှာမိပြတိုက်တွေပြုပြင်မှုသွားတဲ့ဆင်ပြောင်းဆိုတဲ့မြန်မာစစ်ကမ်းပိုင်သင်္ဘောတစဉ်နှင်းမြုပ်သွားတဲ့နောက်ဆုံးအခြေအနေနဲ့ဒီအိန္ဒိယနဲ့အင်ရှင်ဖြစ်လက်ခံနေတဲ့ဘောလုံးပွဲမှာမြန်မာအမျိုးသမီးအသင်းကအိန္ဒိယအသင်းကို2-6မရှိနိုင်အနိုင်ရသွားပါတယ်ဒီလိုသတင်းတွေကိုတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုတင်ပြမှာပါအခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဦးကျော်သန္တာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါဦးဗျာ
လွန်ခဲ့တဲ့6နှစ်ခန့်ကအီရန်ဘက်ကိုဗက်ပြောင်းသွားခဲ့တဲ့အမေရိကန်လေဒါထောက်လှမ်းရေးအရာစီဟောင်းတစ်ယောက်ကိုအရေးကြီးတဲ့စီးရေးဆွေးရက်တွေအီရန်ဆွေးနွေးပူပေါင်းလုပ်ဆောင်ခဲ့ပြီးသူရဲ့လူဖို့ကင်ဘက်တွေကိုအီရန်ဘက်ကပြစ်မှတ်ထားနိုင်အောင်ကူညီခဲ့မှုတွေနဲ့ဆွေးချက်တင်လိုက်တယ်လို့အမေရိကန်တရားရေးဌာနဗဟုနေရကြေညာပါတယ်။အသက်39နှစ်အရွယ်မော်နီကာအယ်ဖရက်ဒီဝစ်ဟာထရီဒန်ဟီဝက်ဂျက်စီးရေးထောက်လှမ်းရေးအစီအစဉ်ကိုဖွင့်ပြခဲ့ပြီးအမေရိကန်ထောက်လှမ်းရေးတူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအီရန်တချို့တွေကိုထောက်လက်ထောက်ချခဲ့တယ်လို့ဆွဲဆိုထားတာဖြစ်ပါတယ်။အလားတူသောပဲသူမနဲ့အတူဆက်သွယ်လုပ်ဆောင်နေတဲ့အမေရိကန်ထောက်လှမ်းရေးအနည်းဆုံး၈ယောက်ဟာဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုလည်းအီရန်ဘက်ကသိအောင်လုပ်ပေးခဲ့တယ်လို့ဆွဲချက်မှာဖော်ပြထားပါတယ်။မော်နီကာဝစ်ကိုဖမ်းဆီးနိုင်ဖို့ဝရမ်းထုတ်ထားပေမဲ့သူမဟာလောလောဆယ်တော့အီရန်နိုင်ငံမှာနေထိုင်နေတယ်လို့ယူဆရပါတယ်။မော်နီကာဝစ်ဟာအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာမွေးဖွားကြည့်ပြင်းခဲ့ပြီး2013မှာအီရန်ဘက်ကိုဗက်ပြောင်းသွားခဲ့တာဖြစ်ပါတယ်။
နောက်ကြံနေမှာနောက်တကအစိုးရရန်ရက်တစိတပိုင်းထပ်ပြီးပိတ်ရတာကိုရှောင်ရှားနိုင်မှုအတွက်အမေရိကန်နဲ့မက္ဆီကိုကြားနယ်စပ်တိုင်းတိစောက်ရင်းနဲ့ပတ်သက်ပြီးပါတီကြီးနှစ်စလုံးကသဘောတူညီချက်ရထားတဲ့အဆိုပြုချက်အသစ်ကိုအတည်ပြုပေးဖို့အတွက်လက်မှတ်ထိုးမှမထိုးဘူးသူဆုံးဖြတ်ချက်မချရသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်တော်ဖူးနေမှာပြောပါတယ်သဘောတူချက်ထဲမှာသူတို့ကိုဒုက္ခပေးတဲ့အချက်လက်တွေကိုရှာဖွေရအောင်မှဖြစ်ပြီးဂူဒီတော့မရှာရသေးဘူးလို့ကိုလံဘီယာသမ္မတEvan Duque နဲ့သမ္မတအင်ဗျူမှာတွေ့ဆုံစဉ်သတင်းတောက်တွေရဲ့အမေးကိုသမ္မတ Trump ကပြန်လည်ဖြေကြားခဲ့တာပါ။ဒါပေမဲ့လည်း Republican နဲ့ Democrat တွေပါဝင်တဲ့ Committee ရဲ့နေဆက်လုံခြုံရေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးကျေနပ်မှုရှိတယ်ဆိုတာကိုပြတာတဲ့အနေနဲ့ရန်မုံငွေစုစုပေါင်းဟာ American Dollar 23 Billion လောက်အထိဖြစ်လာတာမို့ဒါ၈ရာခိုင်နှုန်းပိုများလာတယ်လို့သမ္မတကပြောပါလေ။ဒါပြန်သမ္မတ Trump က Democrat တွေကဒရိုင်းကာဖို့အတွက်ရန်မုံငွေချက်ထားရေးဆိုရင်ကက်စီနဲတဲ့သူတွေလို့ပြောပါလေ။အစိုးရရန်ရဲတစိတပိုင်းပိတ်ထားရတာဟာတိတ်ကိုဆိုးဝါးကြောင်းနဲ့နောက်တစ်ချီအစိုးရရန်ရဲတစိတပိုင်းထပ်ပိတ်တာကိုမမြင်လို့ဘူးလို့လည်းသမ္မတကပြောပါလေ။ပါတီကြီးနှစ်စလုံးကလွှတ်တော်အမတ်တွေကသမ္မတထရမ့်ကိုဒတိုင်းဆောက်ဖို့အတွက်သူတောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံအစားရန်ပုံငွေ၄ပုံငွေ၄ပုံတပုံတော့မပြည့်ပဲချထားပေးတဲ့သဘောတူညီချက်ကိုရရှိခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကိုလံဘီယာနိုင်ငံသမ္မတအီဗန်ဒူကေတို့ဘူရူနီကဝါရှင်တန်မြို့တော်မှာပြည်ဆောင်တဲ့အခါမှာပဲဗင်နီဇူလာနိုင်ငံလေဝဲဝါဒီသမ္မတနစ်ကလပ်မဒူရိုကိုဖယ်ရှားရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။ကိုလံဘီယာသမ္မတကဗင်နီဇူလာကရက်စက်တဲ့အာဏာရှင်ကိုဖယ်ရှားပစ်ဖို့လိုအပ်တယ်လို့ပြောခဲ့သလိုသမ္မတထရမ့်ကလည်းဗင်နီဇူလာမှာမငြိမ်သက်တွေဖြစ်နေပြီးပြည်သူတွေဆူဆူရော်ရော်ဆက်ဆံခံရတာကိုမတစ်သက်ဘူးလို့ဆိုပါတယ်။စီရင်နီအပါအဝင်နီလန်ပေါင်းစုံကိုစဉ်းစားနေတယ်လို့လည်းဒေါ်နယ်ထရမ့်ကဆိုပါတယ်။ဒါပေမဲ့အမေရိကန်အောက်ထုတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အယ်လီယတ်အင်ဂျယ်ကတော့ဗင်နီဇူလာမှာစီရင်ရဝင်ရောက်ဆက်ဖက်မဲ့ကိစ္စကိုထောက်ခံမှာမဟုတ်ဘူးလို့ညှင်းဆန်ထားပါတယ်။
အမေရိကန်ပြည်ထောင်စုနဲ့ပိုလန်နိုင်ငံတွေကကြီးမှုကျင်းပတဲ့အရှေ့လေပိုင်းရေးရာဆိုင်ရာနိုင်ငံတကာညီလာခံကိုပိုလန်နိုင်ငံဝါရှောမြို့မှာဗုဒ္ဓဟူးနေ့ကစတင်ကျင်းပနေပါတယ်။ဒီညီလာခံမှာဆွေးနွေးမယ့်အကြောင်းအရာနဲ့ပတ်သက်ပြီးဂုဏ်ရမရေမရဖြစ်နေတာမျိုးအစီအစဉ်ကလည်းတိတိကျကျမရှိဘဲဖြစ်နေပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့ဒီဆွေးနွေးပွဲမှာအီရန်အရေးကိစ္စကိုဦးစားပေးဆွေးနွေးမယ်လို့အရင်ကပြောခဲ့ပေမဲ့ဆွေးနွေးမယ့်သူတွေကအစ္စရေးပါလက်စတိုင်းအငင်းပွားမှုတွေ၊ IS တွေအတွက်အခြေမုံရေး၊ Syria နဲ့ Yemen ကိစ္စရပ်တွေကိုပါဝင်ကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လုပ်နေကြပါတယ်။ဒါ့အပြင်အမေရိကန်တွေကမနှစ်ကနှုတ်ထွက်ပြီးအီရန်ပေါ်တန်ခတ်မှုချမှတ်ခဲ့တဲ့အီရန်နဲ့နျူကလ িয়ার ဆိုင်ရာ2015သဘောတူညီချက်မပြတ်စေဖို့ EU ဥရောပနိုင်ငံတွေကထည့်သွင်းဆွေးနွေးဖို့လုပ်နေတာလည်းရှိပါတယ်။ဒီညီလာခံကို American, Israel, Arab နိုင်ငံအများပြားနဲ့ပြင်သစ်ဂျာမနီအပါအဝင်နိုင်ငံပေါင်း60လောက်တက်ရောက်နေပါတယ်။ရုရှားတရုတ်အီရန်နဲ့ပါလက်စတိုင်းပါဝင်မတက်ရောက်တဲ့နိုင်ငံတွေကတော့ဒီညီလာခံကိုတပိတ်မှောက်ဖို့တောင်းဆိုပါတယ်။ညီလာခံမှာဘယ်ကြောင့်အဓိကဆွေးနွေးမယ်ဆိုတာတဲတဲကိုကမသိရသေးပေမဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကတော့ညီလာခံမှာဆီးရီးယားကအမေရိကန်တပ်တွေရုတ်သိမ်းတဲ့သမ္မတထရမ့်အစီအစဉ်ပါဝင်အရှေ့လေပိုင်းဆိုင်ရာကိစ္စရပ်အတော်များများကိုဆွေးနွေးဖို့အတွက်ရှိနေတာပါ။အရှေ့လေပိုင်းရေတိုးတက်မှုတကယ်ရနိုင်မယ်လို့ထင်ကြောင်းလဲဝန်ကြီးပွန်ပီယိုကအင်ကာနဲ့ Slovakia မှာအစီအစဉ်ကပြောကြားခဲ့ပါတယ်။
ဗီယိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483တိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာတိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ
်အခုဒီမျိုးတော့ဗီယိုသတင်းတွေဆက်လက်ပြောပြနေပါတယ်ခင်ဗျာအစီအဟာရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ရေးကိစ္စမြန်မာနဲ့ဆွေးနွေးမှာမဟုတ်ဘူးဒါပေမဲ့ကျန်းမာရေးနဲ့ပညာရေးအတွက်တော့ကူညီထောက်ပံ့ဖို့အစီအစဉ်ရှိနေတယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan ကသူတို့ပါလီမန်မှာပြောကြားလိုက်ပါတယ်နိုင်ငံသားဖြစ်မှုဟာအခြေခံနိုင်ငံရေးရပိုင်ခွင့်တရားဖြစ်တယ်ချုပ်ချာအာဏာနဲ့နည်းနည်းဆန်းဆန်းထိတွေ့ဆက်ဆက်နေတယ်တိုင်းပြည်တပြည်ချင်းကသူတို့ဆန္ဒနဲ့သူတို့ဆုံးဖြတ်မှာဖြစ်ပြီးပြည်ပကဝန်ဆွဲရမယ့်ကိစ္စမဟုတ်ဘူးလို့လည်းဒေါက်တာဘလာခရစ်နန်ကပြောကြောင်း The Straits Times သတင်းစာမှာဖော်ပြထားပါတယ်။ဒုက္ခသည်ပြည်နယ်လက်ခံရေးကိုဘယ်နှစ်နောက်ဆုံးထားလို့ရမယ်လို့စင်ကာပူကတော့လည်းအာရှင်ကတော့လည်းသတ်မှတ်ဖို့မဖြစ်နိုင်ဘူး။ဒါပေမဲ့ဒုက္ခသည်ရဲ့ကျန်းမာရေးပညာရေးအထောက်ပံ့တွေနဲ့ဘာသာစုံဆွေးနွေးညှိနှိုင်းမှုတွေတိုးမြှင့်လှုပ်ဆောင်ရမှာအကူအညီပေးဖို့အစီအစဉ်ရှိနေတယ်လို့လည်းသူကဆိုပါတယ်။အာဆီယံရဲ့စာနာမှုအထောက်ပံ့ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဌာနကအကူအညီလိုအပ်ချက်တွေကိုစုံသက်စီစီအဖွဲ့တစ်ခုမကြခင်မှာမြန်မာနိုင်ငံကိုဆီလုပ်ဖို့ရှိတယ်လို့လည်းသူကပြောကြားသွားပါတယ
်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကိုဝေဖန်မှုနဲ့ထပ်တလဲလဲထိတ်တိုက်တွေ့ရတဲ့ Repla Inc. Online သတင်းဌာနတီထောင်တဲ့ဖိလစ်ပိုင်သတင်းသမားမာရီယာရက်ဆာကိုအပြေဖြစ်မှုနဲ့အစိုးရအေဂျင့်တွေကဗုဒ္ဓဟူးနေ့မှာဖမ်းဆီးလိုက်ပါလေ။လူတက်မှုမိုးရစီဝါနဲ့လူကုန်ကူးမှုတွေနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းရှင်တို့ကတိုင်ကြားခဲ့တဲ့နောက်အွန်လိုင်းသတင်းဌာနရဲ့အမှုဆောင် Editor လည်းဖြစ်တဲ့ Maria Ressa အဖမ်းခံရတာပါစီးပွားရေးလုပ်ငန်းရှင်ကတော့သူကအမှားတစုံတရာမကျူးလွန်ဘူးလို့ပြောပါတယ်သူ့တိုင်ကြားမှုနဲ့ဖိလစ်ပိုင်တရားရေးဌာနကသူ့ကိုစားအမှုဖွင့်ခဲ့တာပါဒူတတိဆိုအဖွဲ့ကတော့ဒါဟာတိုင်ကြားမှုတက်လုံရုပ်လုံဆန်လှုပ်ဆောင်တာဖြစ်ကြောင်းပြောပါတယ် Ressa ဟာ2012ခုနှစ်တုန်းကဒီစီးပွားရေးလုပ်ငန်းရှင်နဲ့ပတ်သက်ပြီးသတင်းရေးသားခဲ့တာဖြစ်ပြီးဒီလုပ်ငန်းရှင်ကဖိလစ်ပိုင်ရဲ့အမြင့်ဆုံးတရားရုံးတရားသူကြီးနဲ့ဆက်နွယ်မှုရှိတယ်လို့ဆက်ဆွဲခဲ့တာပါဖိလစ်ပိုင်တရင်သမားများအသင်းကတော့အခုလိုဖမ်းဆီးမှုကအနိုင်ကျင့်နေရှိတယ်အစိုးရရှက်ဖွယ်လုပ်ရဖြစ်ရှုံချပါတယ်တရင်သမားများကာကွယ်စောင့်ရှောက်ရေး CPJ ရဲ့ဘန်ကောက်ခြေစိုက်ဖွဲ့ကတော့ reset ပေါ်ဆွဲချက်တင်ထားတာကိုပယ်ဖျက်ပေးပြီးသူ့ကိုအမြန်ပြန်လွှတ်ပေးဖို့တောင်းဆိုပါတယ်လန်ဒန်ခြေစိုက် Amnesty International လူခွင့်ရေးဖွဲ့ကလည်းအခုလိုဖမ်းဆီးထားတာဟာနိုင်ငံရေးရည်ရွယ်ချက်နဲ့ဖြစ်ကြောင်းပြောဆိုရှုံချခဲ့ပါတယ
်အီရန်နိုင်ငံအရှိတောင်ပိုင်းမှာအသေးခံဘုံခွဲတိုက်ခိုက်မှုတရကြောင့်အီရန်တော်လှန်ရေးအဆောင်တပ်သားအနည်းဆုံး20သေဆုံးပြီးနောက်ထပ်20ကျော်ဒဏ်ရာရရှိတော့တယ်လို့အီရန်အစိုးရပိုင်းသတင်းဌာနကကူကားပြီး EV သတင်းတပုတ်ကဖော်ပြပါရယ်ဗုဒ္ဓဦးနေကဖြစ်ပွားခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုဟာစစ်တမ်းနဲ့ဘလူချစ်စတမ်းနယ်မှာဖြစ်ပွားခဲ့တာဖြစ်တယ်လို့ IRNA သတင်းဌာနကဆိုပါရယ်ဘယ်ဘက်အုပ်စုကမှသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာတာဝန်ယူပြောကြားခြင်းမရှိသေးပါဘူးဗိမ့်မှန်ကိုလမ်းကြောင်းတွေဖြတ်တန်းရာအဓိကလမ်းကြောင်းပေါ်မှာတည်ရှိတဲ့ဒီဒေသမှာအီရန်အစိုးရတပ်ဖွဲ့နဲ့ဘလူးစ်ခွဲထွေးရေးသမားတွေအကြတိုက်ပွဲတွေမကြာခဏဖြစ်လေရှိသလိုဗိမှန်ခိုးသမားတွေနဲ့လည်းထိတိုက်ပြစ်ဆုံမှုတွေဖြစ်တတ်ပါတယ
်။ကမ္ဘာတလောအလုတ်ကံမရှိသူအရေးအတွက်ကမနစ်ကန်နဲ့ဆိုင်နည်းနည်းကြာဆင်းလာတယ်လို့ ILO အပြည့်ပြဆိုင်ရာအလုတ်သမားအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒါပေမဲ့အလုတ်ကံအခွင့်အလမ်းတိတ်မရှိတဲ့အတွက်ကမ္ဘာတလွှမ်းအလုတ်ကံဈေးကွက်မှာတော့အလုတ်ကံတည်ငြိမ်မှုနဲ့အရေးအတွေးတွေကြာဆင်းလာနိုင်တယ်လို့သတိပေးလိုက်ပါတယ်။ ဂျနပါချင်းဆိုင်အိုင်လုံးဖွဲ့ကအလုံရှင်အလုံသမားနဲ့အစုအဝေးပါဝင်တဲ့တုံးဝင်ဆိုင်ဖွဲ့ကကမ္ဘာတလွှားမှာလူပေါင်း 3.3 ဘီလီယံလောက်ဟာမတင့်တော်တဲ့အလုပ်ခွင်တွေမှာလှုပ်ဆောင်နေရတယ်လို့အလုပ်ကိုင်းတည်မြဲဖို့တိတ်ဆိတ်မချရဘဲပစ္စည်းအပြည့်အစုံနဲ့အလုပ်မလုပ်ကြဘူးလို့ပြောပါတယ်။ဒါအပြင်အလုပ်ကိုင်းရှိနေပေမဲ့ဆင်းရဲရင်းကတိတ်နေနေတဲ့လူပေါင်းကတန်း900လောက်ရှိနေတယ်လို့ပြောပါတယ်။ကမ္ဘာတလွှားအလုပ်ကိုင်းနဲ့လူမှုရေးရာဆိုင်ရာဆန်းစစ်ချက်မှာတော့အာဖရိကနိုင်ငံမှာအလုပ်အရေးတွေကိုနှင့်တင်ပေးနိုင်လောက်တဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းမရှိဘဲနဲ့တိတ်ကိုနည်းပါးနေတာတွေ့ရတယ်လို့ပြောပါတယ်။
Direct from Washington, the voice of America, VOA. ကျွန်တော်ဒီနေ့မနေ့ကတိတိုင်းရောက်နိုင်ငံတကာသတင်းတွေကိုဥကျော်ဇန်တာနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုကျွန်တော်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုအရင်ဆုံးတင်ဆက်သွားပါမယ်ကြရပြီနဲ့လွိုင်ကော်မြို့မှာစိုက်တူရတဲ့ဗိုလ်ချုပ်ကျေးရုပ်ကိုဖယ်ရှားပီးဆန္ဒပြခဲ့ကြတဲ့ကရင်ပြည်လူငယ်တွေအပေါ်ဆွဲဆိုထားတဲ့အမှုကိုပြည်내အစိုးရကပြန်လည်ရှုသိမ်းလိုက်ပါပြီ NLD အစိုးရအလက်ထက်အခုလိုဒေသဆိုင်ရာအစိုးရနဲ့တိုင်းသားတွေကြားညှိနှိုင်းဖြေရှင်းယူတဲ့နီးဟာဒီမိုကရေစီရင်ကျေးမှုပိုရှိလာတာကိုပြသရရောက်ကြောင်းတိုင်းသားအရေးလှုပ်ရှားသူတချို့ကကြိုးဆိုလိုက်ကြပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါကံကွက်မှုတွေအချိန်ချင်းရှိခဲ့တဲ့ကြားကပဲဗိုလ်ချုပ်ဆန်ကျေးရုပ်ကိုကြားပြည်နယ်အစိုးရကလွယ်ကော်မျိုးကဏ္ဍဟေဝံပန်းချံမှာစိုက်တူခဲ့တာကြောင့်ဖေဖော်ဝါရီ12ရက်ပြည်ထောင်စုနေ့မှာကရင်ပြည်လူထုကလည်းကန့်ကွက်ဆန္ဒပြရင်းဒေသခံရဲတွေနဲ့ရုံရင်းဆန်ကပ်ဖြစ်ပွားပြီးရဲတွေကရဘာကြည်စံသုံးပစ်ကတ်လူစုခွဲရာကဆန္ဒပြသူ20လောက်ဒဏ်ရာရသွားခဲ့ပါတယ်။အဲဒီနောက်12ရက်ညမှာပဲပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့ဆန္ဒပြဦးဆောင်သူတွေကြားတွေ့ဆုံညှိနှိုင်းကြပြီးသဘောတူညီချက်တချို့ရခဲ့ပါတယ်။အဲ့ဒီထဲမှာဗိုလ်ချုပ်ကျေးရုပ်ကန့်ကွက်မှုနဲ့တရားစွဲခံရတဲ့ကရင်ပြည်လူငယ်တွေရဲ့အမှုကိုအစိုးရဘက်ကပြန်လည်ယူသိမ်းပေးမှာဖြစ်ကြောင်းပြည်내တာဝန်ရှိသူတွေဘက်ကကတိပေးခဲ့တယ်လို့အင်္ဂါနေ့ညကကြားပြည်내လူထုကိုပြန်လည်ရှင်းပြတဲ့ပွဲမှာကရင်ပြည်လူငယ်များအင်အားစုတပိတ်ကော်မတီဝင်အမျိုးသမီးတူကအခုလိုကြေညာသွားပါတယ်။
ညီငယ်ဘောသူတစ်ချက်တိစန္ဒကျသူလူငယ်များအားလုံးတရားစွဲဆိုထားသည့်အမှုများအားယောက်သိမ်းရဲ့နေชีวิตสนาการมุญญาโกยัสสังขาเนนะมันนี่โกโชเซโยนิปะเตยอัปปาทานสนะสีมันนายบาเยตัสสิเตยอชิยะลีกงติติตัสสะสุกงติเปโรมะญาตะโรอุยิติตนะอะสวินสีทาไตติมีนายเนกาเนเตยอชิยะลีกงติติตังควะสุกงติโรมะยัสสิติโรดูฉะนะเนโกโชเวกงโกโชสุริกุโรပြည်နှံသာထောက်များသည့်အထောက်အထားပြည်စုံမကံပါကအစိုးရမှတည်ရည်ထိုးပြီးအောက်ချေဖို့ပြည်ရန
်အခုလို NLD ရဲ့ပြည်내အစိုးရနဲ့ဒေသခံတိုင်းသားတွေကြားညှိနှိုင်းတဲ့နည်းနဲ့ဖြည့်ရှင်းတာဟာဒီမိုကရေစီရင်ကျေးမှုပိုပြီးရှင်သန်စေတဲ့အတွက်ကြိုးဆိုကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်내ကရှမ်းစာပေနဲ့ရင်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကရှုမြင်ပါတယ
်အလူငယ်တွေကဘိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုမထားဖို့ကန့်ကွက်တာကန့်ကွက်တဲ့အခါမှာသူတို့အဲ့လိုဟိုအင်အားသုံးပြီးတော့မှဖြိုခွင်းတာဖမ်းတာတနတ်နဲ့တော့ပြစ်တယ်ဆိုတာဒါကဘယ်လို့မှဟိုငြိမ်သွားမှလည်းမဟုတ်ဘူးပြဿနာကြီးပြီးသွားမှလည်းမဟုတ်ဘူးဒါပေမဲ့အခုသူတို့ကဟာလာတွေ့ဆုံဆွေးနွေးပြီးဖြေရှင်းမယ်ဆိုတာအဲ့ဒါအကောင်းဆုံးပဲအဲ့ဒီဟာကတကယ်ယဉ်ကျေးတဲ့ကျွန်တော်ဒီမိုကရေစီစနစ်ရဲ့လုတ်တိလုတ်ထိုက်တဲ့အရာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့အများကြီးလေးဝန်တာတယ်ဒီလိုတွေ့ဆုံဆွေးနွေးပြီးတော့ဖြေရှာတာအဲ့ဒါအကောင်းဆုံးပါလို့ကျွန်တော်မြင်တယ်
ဟိုအရင်စေအစိုးရဟာလွတ်လပ်ရေးပြည်သူ့ကဗိုလ်ချုပ်အောင်ဆန်းရဲ့အခန်းကဏ္ဍကိုမှေးမိန်အောင်လုပ်ခဲ့တယ်ဆိုပြီးအများကဝေဖန်ခဲ့ကြတာပါအခု NLD အစိုးရတက်လာချိန်မှာဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့တရားတွေကိုအမိပေးတာရုတ်တူဆိုင်တူတာတွေရှိလာချိန်မှာဒေသခံတိုင်းရင်းသားတွေနဲ့ပြဿနာတက်လာရပါတယ်ဒီလုံရက်တွေကဗိုလ်ချုပ်အောင်ဆန်းရဲ့ဂုဏ်သိက္ခာကိုကြာဆင်းအောင်လုပ်တယ်လို့ဖြစ်နေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ကျွန်တော်တို့တိုင်းရင်းသားတွေအနေနဲ့ကတော့ဘိုလ်ချုပ်အောင်ဆန်းနဲ့လက်တွဲပြီးတော့မှပြည်ထောင်စုနိုင်ငံကိုတည်ထောင်ခဲ့တယ်။ဘိုလ်ချုပ်ကလည်းကျွန်တော်တိုင်းရင်းသားအားလုံးကလေးစားတဲ့လူလတ်ရေးတရားကောင်းကြီးလို့ကျွန်တော်တို့အနေနဲ့လည်းသတ်မှတ်တယ်။ဒါပေမဲ့အခုလုတ်တဲ့ပုံစံကဒီလိုဘိုလ်ချုပ်ကျေးရုပ်ကိုကျွန်တော်တို့တိုင်းရင်းသားအနေနဲ့ဒီမှာတိုင်းရင်းသားတွေတဘောမတူဘဲနဲ့အတင်းအတ္တမနေရာတကာတိုင်းမှာသွားပြီးစိုက်ထူတယ်ဆိုတာဘိုလ်ချုပ်ရဲ့ဂုံတိတ်ခါကိုမြင့်တင်မဲ့စား
ကိုချုပ်ရဲ့ကုန်တိတ်ခါကိုပို့ပြီးတော့မှချဆင်းကြည်တယ်လို့ကျွန်တော်မြင်တယ်။ပြင်းနေပြီးပြည်သူများကိုစားပြုညှိနှိုင်းရေးကော်မတီနဲ့ဖေဖော်ဝါရီ 17 ရက်နေ့ဘိုကျုတ်ကြေးရုပ်စိုက်သူရေးကော်မတီပကဖေဖော်ဝါရီ15ရက်နေ့နောက်ဆုံးထအကြောင်းပြန်ပေးဖို့တိုက်တွန်းထားပါတယ်။လာမယ့်တစ်လအတွင်းသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကပြက်ခွက်ခဲ့ရင်ကြရားပြည်နယ်ဒေသခံတွေကမိမိတို့အစီအစဉ်နဲ့ကန္နာဟေဝံပန်းညာတွေကဘိုကျုတ်ကြေးရုပ်ကိုဖယ်ရှားသွားမယ်လို့သတိပေးထားပါတယ်ခင်ဗျာ။ ပြည်ရဲ့ကြတာပတိနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတင်ဆက်နေတာပါ။အခုတော့တင်မောနှစ်တဲ့နောက်ဆက်တွဲအခြေအနေပြောပြခြင်းပါတယ်။ရခိုင်ကမ်းလွန်ကြောက်ဖြူခရိုင်မောင်အောင်မြို့နယ်၄မျက်နှာမီးပြတိုက်ကိုပြုပြင်မှုအသွာဆင်းပြောင်းအမည်ရှိတဲ့မြန်မာစစ်ကမ်းပိုင်တင်မောတစဉ်ဖေဖော်ဝါရီ17ရက်နေ့ကနေမြုပ်သွားခဲ့ပါတယ်။တင်မောပေါ်လိုက်ပါသွားတဲ့အမှုတန်း25ဦးနဲ့9ဦးသာကယ်တင်နိုင်
ဖေဗရီလ၁၁ရက်တင်းနာနေ့မနေ့၄နာရီခွဲကကြောက်ဖြူခရိုင်မန်အောင်မြို့နယ်ဇီရိုကန်းကျင်နှင့်၄မိုင်အကွာမှာရှိတဲ့လက်ဖက်ကျိုးမီးပြတိုက်ကိုမွန်မှန်ပြုပြင်ဖို့တွားရောက်ခဲ့တဲ့ဆင်ပြောင်းအမည်ရှိတင်မောဟာမီးပြတိုက်အနီးကြောက်ချဖို့ကြိုးစားရင်းတဖက်ရင်းကမှောက်သွားခဲ့တယ်လို့ရခိုင်ပြည်နယ်မိတ္တတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ဆင်ပြောင်းတင်မောပေါ်မှာလိုက်ပါသ ပြောက်ဆုံးနေသူပေါင်းခွန်ဦးရှိဦးရှိခဲ့ရာကနောက်ထပ်တူဦးစီးရင်မှာထပ်တိုးခဲ့တဲ့အတွက်ကြောင့်ပြောက်ဆုံးသူစုစုပေါင်းဟာအခုကိုဦးရှိပါပြီတေဆုံးသူ၁၀ဦးနဲ့ရေရင်မှုဦးထွန်းထွန်းနဲ့ဒုရေရင်မှုဦးထွန်းအောင်တို့လည်းပါဝင်ကြောင်းသတင်းတွေမှာဖော်ပြထားပါတယ်ပြောက်ဆုံးနေတဲ့ကိုဦးကိုရှာဖွေကယ်တင်နိုင်ဖို့မအောင်မိကတပ်ဖွဲ့ကဦးစီးပြီးရှာကယ်တပ်ဖွဲ့ဝင်တွေရ ူးစားရှာဖွေနေကြတယ်လို့လည်းသိရပါတယ်မြန်မာနိုင်ငံရဲ့ရခိုင်နဲ့တနင်္သာရီကံယူရန်တလျှောက်မှာမိပြတိုက်ပေါင်း26ခုရှိရမှာအခုနှိမ့်မြုပ်သွားတဲ့ဆင်ပြောင်နဲ့စတဲ့အမည်ရှိတင်ပေါ်နှစင်းတို့ဟာမိပြတိုက်တွေမှာလိုအပ်တဲ့ပြင်ဆင်မှုတွေကိုလိုက်လံလှုပ်ဆောင်ပေးနေတာဖြစ်တယ်လို့တယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကအတည်ပြုခဲ့ပါတယ်ခုလိုဆင်ပြောင်တင်ပေါ်ရုတ်တရက်မှောက်ခဲ့ရတဲ့အကြောင်းနဲ့ပတ်သက်လို့ဖြစ်နိုင်ကြီးအလားအလာကိုရန်ကုန်စစ်ကားမှာလုတ်တဲ့ရေချောင်းပြတူလေးဖြစ်ရေချောင်းဦးစီးမှုအဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူကက်ပတန်ဦးနီကိုမေးကြည့်ခဲ့ပါတယ
်ဝယ်သာဆိုလို့ရှိရင်တော့လေအဲ့ဒီအချိန်မှာဒီပတိုင်ကနေစောင်းရမှာပါပြရဖြစ်ရမှာပေါ့ကျွန်တော်ထင်တာပြောပါလိ probably rock တွေပါရေတော့ထိလာမသိဘူးဒါပဲဖြစ်နိုင်တာပေါ့ဘာလို့တာဝန်ဝယ်သာဆိုနေဒီဘောကမြဲစောင်းနေမှာပဲလေစောင်းလဲဟိုဘက်စောင်းလဲဒီဘက်စောင်းလဲရိုးဖြစ်နေမှာပဲအစီအစဉ်ဘာတုတ်ကနေမှာတုံးပြင်းစောင်းပြီးတခါရပေါက်သွားတယ်ဆိုတော့အခု rock တို့ဘောနဲ့ထိပြော်တခါလဲဝယ်ပြီးသွားဖြစ်ရင်ဖြစ်ပါအဲ့လိုပဲဖြစ်ဖို့ရများမယ်သူဖြစ်ဒီတိုင်းရောက်စီကကြောက်ဆောင်နေပေါ်မှာဆောက်တာများလားဆိုတော့ကတ်လို့တော့မရဘူးစင်းပြောင်းအနေနဲ့ကတ်လို့မရဘူးတဲ့ဒီ light house ကလည်းကျွန်တော်သိတဲ့ light house တိုင်းကတော့အဲ့လောက်တင်မော်ကြီးတော်ပြီးကတ်နေတဲ့နေရာမရှိပါဘူးသူဗမာကာယူရမှာဟို light house ကိုကတ်ပြီးတော့စင်းပြောင်းလို့တင်မော်မျိုးကတ်နိုင်တာမျိုးမရှိဘူ
းကြောက်ချဖို့လုံနေတုံးစောင်းပြီးတော့
ကြောက်ချဖို့လုံတာဖြစ်မယ်ကျွန်တော်နားလဲတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့စင်းပြောင်းနဲ့ပတ်သက်ပြီးတော့ဥဒီမှတ်မိသားဘူးပြောပြပြပြလာဦးညီ
စိတ်ကန်အတွင်းမှာဝါရီပဲချတာတည်းနေရာရွှေ့တာအဲ့လိုမျိုးလုပ်တဲ့တင်မော်ပါကျွန်တော်ရန်ကုန်မြစ်မှာလေမြစ်လယ်မှာရောနောက်ပြီးတော့ဒီထဲမှာရှိတဲ့မြည်ပြတဲ့ဘွာရလေးတွေချတာလဲသူအတုံးချတယ်တဲ့ဒီတဘောကနဲ့လောက်ရတာပေါ့လေနောက်ပြီးတော့တင်မောကြီးတွေချီတဲ့မြစ်အလယ်မှာမြစ်ထဲမှာရှိတဲ့ဘွာရတွေကိုချတာရွှေ့တာမာတာအဲ့ဒါတွေလုပ်တဲ့တင်မော maintenance လောက်ရတဲ့တင်မောပေါ့တောင်ကြောင့်သူကအဲ့ဒီဘွာရတွေမိုးလောက်ရတယ်မို့ mooring vessel လို့ခေါ်တာမာလို့ပြောမယ်ဆိုရင်တော့ကြောက်ချတဲ့တင်မောပေါ့ဟုတ်ကဲ့
အဲ့တော့ဘယ်နောက်ကြီးလဲ
ဘွာရများကြောက်ချတဲ့တင်မောပေါ့ဟုတ်ကဲ့ကြီးလဲဘွာရများကြောက်ချတဲ့တင်မော
ဘလောက်ကြီးလဲ ကျေးဇူးနည်းရပါဝင်ရဲ့အဲ့လိုပဲကျောင်းတိကျမမမီဘူးအဲ့တော့သူကဘယ်နှစ်နှစ်တော့ကြာသွားပြီလဲဥနီတို့ခက်ခဲရဆိုတော့အဲဒါဆိုနေ 40
တော့ကြော်ပြီဒီစက်နဲ့ငါးစက်ချလောက်မိတိလောက်သွားရရှင်တော့စီးပါတီဖြစ်ပါပါတယ်ကျွန်တော်ရှိတယ်မလဲလို့ပါပဲဒီပြတိုက်ဒီဟိုအကြောင်းဟောဥနီတိလားဥနီစိတ်ကမ်းမှာလုတ်ခဲ့တယ်ဆိုတော့
မီဒီယာတိုက်ဒီဟိုအစင်လားတော့ကျွန်တော်ရေချောင်းဦးစီးဌာနအနေပြီးတော့မီဒီယာတိုက်တတ်ဆိုပြီးမီဒီယာတိုက်ဌာနဆိုသူတတ်တတ်ရှိတယ်နောက်ပိုင်းကျွန်တော်တို့ဟောက်စ်ဒီ60ငါးလောက်ပြင်အဲ့လောက်မှကြတော့မီဒီယာတိုက်ကိုကျွန်တော်ကလွှဲယူလိုက်ပြီးတော့အဲ့ဒါမိန်တိန်းဆက်ပြီးလုပ်ကျွန်တော်တို့ကဆက်ကိုတိုင်တော့အိုမီဒီယာတိုက်ကိုမိန်တိန်းလုပ်ရတယ်ဆိုတာဘာတွေလုပ်ရပါလို့ဦးမီဒီယာ
တွေဖြစ်ရတာလဲရတာဒီတိမ်းတွေရရှိတာပေါ့နော်ပြောင်းရတာတော့နှစ်စင်ရတာလုံနေကြပါဒီဟာဒီဥတွေကောင်းတဲ့အချိန်မှာတော့တော့ပြီးလုံနေကြပဲတို့အခုလဲတာမန်ဒီဟာဒီဥကောင်းတဲ့ဆိုဆိုလောက်တာဖြစ်ပေါ့
နာတော့ဒလရသန်မေးမြန်းတင်ပြခဲ့တာပါအခုတော့မူရဲ့ဂိုင်းနှိမ့်နှင်းတဲ့တည်င်းကိုလည်းနားဆင်ရပါမယ်အဓိကနာမည်ကြီးနေတဲ့မူရဲ့ဂိုင်းသုံးဘွဲကိုဖြိုခွင်းနိုင်ပြီးစိတ်ကြွစေ15သန်းနီးပါးနဲ့စေးကြောက်တံကြော်ကိုတင်းစီမိနိုင်ခဲ့တယ်လို့ထိုင်းမူရဲ့နှိမ့်နှင်းရေးရဲတပ်ဖွဲ့ကဖေဖော်ဝါရီ23ရက်နေ့မှာတည်င်းထုတ်ပြန်ပါတယ်ထိုင်းခြေဆိုင် VOA တင်းတော့မအေးမှာတည်င်းပြပို့တာပ
ါထိုင်းနိုင်ငံဘန်ကောက်မြို့ဝိဖဝတီလမ်းဖစ်လမ်းကမူရနေနေဘူရိုမှာဒူရဲကျုပ်ချလန်ကရက်စီဝရခန့်ဥဆောင်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုရက်ပိုင်းအတွင်းမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေစိတ်ကြွစေပြအမြောက်များထိုင်းနိုင်ငံအတွင်းပိုင်းမြို့နယ်တွေအထိတည်ဆောင်လာနေတာတွေကိုအဓိကထားပြောဆိုသွားတာပါဒီရက်ပိုင်းအတွင်းဖမ်းမိခဲ့တဲ့မူရစေဝါရီနဲ့ပတ်သက်လို့ဒူရဲကျုပ်ချလန်ကရက်စီဝရခန့်ကအခုလိုပြောသွားပါတယ
်นครพนมนะครับโดยบอกว่าจะทําได้ในเดือนกัน
ยายนနိုင်ငံသားတရားခံ3ဦးကိုလောပပူရီนครพนมနဲ့သကိုนครခရိုင်နေမှာစိတ်ကြွစေပြာ14တန်း4သိန်းကိုကားတွေနဲ့တဲဆောင်လာခြင်းရားဖြတ်ပြီးဖမ်းဆီးနိုင်ခဲ့တာလို့ဆိုပါတယ်ဈေးကြောက်ကီလို1090ကိုတော့လာအိုနိုင်ငံကနေထိုင်းနိုင်ငံနောင်ခိုင်ကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုတဲဆောင်လာခြင်းမှာဥရောင်းထာနေမှာဖမ်းမိခဲ့တာပါအခုလ17ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ချင်းတောင်ခရိုင်မှာမူရစ်စေဝါနဲ့ပတ်သက်ဆက်နွယ်သူတွေဖြစ်တဲ့တရုတ်နယ်ဘွားတောင်ပေါ်တိုင်းရင်းသားတွေနေထိုင်နေတဲ့နေရာ9နေရာကိုတပြိုင်တည်းဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။မူရစ်စေဝါတွေကိုတန်းနဲ့ချီပြီးနေ့စဉ်နေပါဆက်တိုက်ဖမ်းဆီးနိုင်ခဲ့တာဟာပြည်သူတွေရဲ့ကြိုတင်အသတင်းပေးချက်အရထိုင်းရဲတပ်ဖွဲ့ဝင်တွေကပိတ်ဆို့ရှာဖွေဖမ်းဆီးနိုင်ခဲ့တဲ့အကြောင်းပြောဆိုသွားပါတယ်။အခုလိုမျိုးထိုင်းနိုင်ငံအတွင်းမှာရင်ဆိုင်နေရတဲ့မူရစ်စေဝါဘေးကပ်စိုးကိုထိုင်းနိုင်ငံအတွင်းကခရိုင်နေမှာမူရစ်ကင်းစင်နယ်မြေချစ်လာနိုင်အောင်သက်ဆိုင်ရာတာဝန်ရှိသူအားလုံးကစူးစမ်းနေတာကြောင့်အခုလိုဖမ်းမိတာဟာအောင်မြင်မှုတစ်ခုအဖြစ်လဲပြောဆိုသွားပါတယ်။ဒီစစ်စင်ရေးတွေအတွင်းနန်လီဆိုသူတောင်ပေါ်တိုင်းရင်သူတရားခံအမျိုးသမီးတဦးကိုသူမရဲ့နေအိမ်မှာဖမ်းဆီးခဲ့ပြီးသူမပိုင်ဆိုင်တဲ့ဗတ်တန်းပေါင်း20ခန့်တန်ဖိုးရှိတဲ့အိမ်ချမ်းမြင်းနဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုနိုင်ငံတော်အပိုင်ဖြစ်သိမ်းဆီးခဲ့တဲ့အကြောင်းနန်လီဟာထိုင်းမြောက်ပိုင်းကအဓိကမူရစ်စေဝါဖြတ်နေသူဖြစ်ထိုင်းဆိုရကအလိုရှိနေသူတဦးဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါတယ်။ထိုင်းဆိုရကတော့ထိုင်းမြောက်ပိုင်းကိုမူရစ်စေဝါတိုက်ဖြတ်ရေးစစ်ဆင်ရေးတွေအဓိကလုပ်ရမယ့်နေမည်ဖြစ်သတ်မှတ်ထားပြီးနေ့စဉ်ဝင်ရောက်လာနေတဲ့မူရစ်စေဝါတွေကိုလည်းစက်တိုက်ဖမ်းဆီးနေတာဖြစ်ပါရဲ့ရှင
်။ပြည်ရေးတင်တော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ဂုံယူရမယ့်မြန်မာအမျိုးသမီးဘောလုံးအသင်းအခြေအနေကိုလည်းတင်ပြခြင်းပါတယ်။အိန္ဒိယနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ Hero Gold Cup အမျိုးသမီးဘောလုံးပွဲမှာဖေဖော်ဝါရီ23ရက်နေ့ပွဲစဉ်အတွင်းမြန်မာဘောလုံးဒီမြန်မာအမျိုးသမီးဘောလုံးအသင်းကအိန္ဒိယအမျိုးသမီးဘောလုံးအသင်းကို2-0မရှိနိုင်အနိုင်ရပြီးနောက်ဆုံးဘောလုံးပွဲတက်သွားပါပြီ Hero Gold Cup ဘောလုံးပွဲစဉ်မှာအများကထင်ကြီးပေးနေတဲ့အစဉ်အလာရှိတဲ့အီရန်နဲ့အိန္ဒိယဘောလုံးအသင်းတွေအစားမြန်မာနဲ့နီပေါ်အမျိုးသမီးနှစ်သင်းဟာဖေဖော်ဝါရီ15ရက်နေ့မှာပြုလုပ်မဲ့နောက်ဆုံးဘောလုံးပွဲကိုတက်ရောက်လာမှာဖြစ်ပါတယ်အပိလာမှာကျင်းပမဲ့2020အိုလံပစ်ခြေစစ်ပွဲအတွက်ကြိုတင်ပြင်ဆင်တဲ့သဘောမျိုးကံနေကြတာပါမန်အင်ဂျင်နိုင်ကနေပြီးတော့ဆက်ပြီးတင်ပြပါလိမ့်မယ်ခင်ဗျာ
Evening to everyone India versus Myanmar second match for the evening Here we have the players walking.
ကြားခဲ့ရတဲ့အတန်းတွေကတော့မနေ့ကအိန္ဒိယနိုင်ငံရဲ့အရှေ့ဘက်ဘဟူပန်ယူဆိုဝါမြို့ကကလင်ဂါအားကစားကွင်းမှာဒုတိယပွဲစဉ်ဖြစ်မြန်မာနဲ့အိန္ဒိယအမျိုးသမီးဘောလုံးအသင်းနှစ်သင်းစတင်ရှင်ပြိုင်တော့မယ့်အကြောင်းကြေညာလိုက်တဲ့အတန်းဖြစ်ပါတယ
် Almost all goal for Myanmar
ပွဲစဉ်48စက္ကန့်အကြာမှာမြန်မာအသင်းရဲ့နံပါတ်19ကပထမဆုံးဂိုးသွင်းခဲ့တာပါမြန်မာရဲ့ဒုတိယဂိုးကတော့နံပါတ်9ကပန်နဒီဂိုးဖြစ်သွင်းနိုင်ခဲ့တာဖြစ်ပါတယ်နှစ်သင်းစလုံးအကျိတ်ငယ်ကစားခဲ့ပေမဲ့မြန်မာဘက်ကပွဲစဉ်အစကတည်းကဖိပြီးကစားနိုင်တာတွေ့ရပါတယ်အခုလိုမြန်မာအမျိုးသမီးဘောလုံးအသင်းကအိန်ရှင်အိန္ဒိယအမျိုးသမီးဘောလုံးအသင်းကို2ဂိုးဂိုးမရှိနဲ့အနိုင်ရခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာလက်ရေးစင်ဂိုးသမားဟောင်းကိုရင်ထွေးကအခုလိုသုံးသပ်ပါတယ
်သူတို့ဒီမြန်မာအမျိုးသမီးဘောလုံးအသင်းကဒီပွဲမတိုင်ခင်နဲ့ကနေပြီးတော့ပေါ်မှာဒီမှာကန့်သွင်းပြီးတော့ပေါ့နော်လေ့ကျင့်လာတာတော်တော်ကြာခဲ့ပြီ။ဘာကြောင့်လဲဆိုတော့ခီရိုကိုကကိုပြိုင်ဖို့အတွက်ကဲနောက်တစ်ခု2020မှာအိုလံပစ်မှာပြိုင်ပြီးတော့ခြေစစ်ပွဲဝင်ပွဲတို့ဆိုပြီးသူခြေစစ်ပွဲတွေကစားပြီးတော့ရှိတဲ့ကျွန်တော်ပေါ်မှာဒီမှာရှိတဲ့တင်းနေနဲ့ကစားလာတာ။ကျွန်တော်တို့ကတော့ဘာဖြစ်ကျွန်တော်လည်းဘောလုံးသမားတယောက်အနေနဲ့တော့ဘယ်တင်းကစားတာကိုပေါ်မှာလို့နာမည်ပါလာပြီဆိုနိုင်သေးခြင်းနဲ့ဒါကြောင့်မို့ကျွန်တော်စောင့်ကြည့်လာတဲ့အခါမှာပထမအီရန်နိုင်ငံရဲ့ကိုဒုတိယတစ်ကြိမ်အင်ရှင်ဖြစ်တဲ့အိန္ဒိယကိုလည်းနကူကူမရှိတဲ့နိုင်ငံဆိုမြန်မာခြေစွမ်းကနည်းနည်းလေးပေါ့ခြေစွမ်းတက်လာတယ်လို့ပြောရမယ်နောက်တစ်ခုကဒီဟီရိုဂိုးကပ်ကလည်းဘာအထောက်အကူပြုလဲဆို2020ဝေါ်ကပ်ကိုကစားဖို့ခြေစစ်ပွဲမြန်မာအတင်းဝင်ဖို့အတွက်ကိုလည်းသူအထောက်အကူပြုတယ
်ဖေဖော်ဝါရီလ15ရက်နေ့မှာကျင်းပမယ့်နောက်ဆုံးဘောလုံးပွဲမှာနီပေါ်နဲ့မြန်မာတွေ့ကြမှာပါဒါကြောင့်နီပေါ်အမျိုးသမီးဘောလုံးအသင်းရဲ့အလားအလာပေါ်မှာကိုရင်ထွေးရဲ့တုံ့တက်ချက်ကတော့
သူတို့ကလည်းကုဒီဟီရိုဂိုးကပ်မှာသူတို့လည်းနာမည်တွေတလုံးနဲ့နေခဲ့တာဘာကြောင့်လဲဆိုတော့နီပေါ်ဆိုတာအဲ့လောက်ကြီးလူတွေကအိုနာမည်ကြတာနဲ့နီပေါ်အဲ့လောက်ကြီးမဖြစ်နိုင်ဘူးလို့ထင်တယ်။ဘာကြောင့်လဲလူတွေတွတ်ထားတာအိန္ဒိယရှိပဲအီရန်တွတ်ထားမယ်။လူတွေတွတ်ထားတာကျွန်တော်တို့မြန်မာအမျိုးသမီးပြည်တော်အဲ့လောက်ကြီးမတွတ်ထားဘူး။ဒါပေမဲ့လည်းဟိုကျွန်တော်တို့လက်သီးဥဒ်ကကျွန်တော်ရပုံးသီးတွေကတော့လူတွေဘယ်လိုမှမမြင်ဘူးလေ။ရပုံးသီးတွေထပြီးကျွေတဲ့အခါကျရင်တော့ရပုံးသီးတွေကိုကျွေလာတဲ့အခါမှာအဲ့ကျွေလာတဲ့အလုံးကဘလောက်ခလာတယ်ဆိုတော့လူတွေသိတယ်လို့ပဲညီပေါ်လည်းသူတို့အသိညာနဲ့မထင်မှတ်တဲ့အထဲရနေပြီးထိုးထွက်လာခဲ့တဲ့အသင်းသင်းသူခြေစွမ်းလည်းမသေးလာဘူးသူတို့လည်းအောက်ခြေရနေခုတ်ပြီးကစားခဲ့တဲ့အသင်းသင်းပေါ့ကျွန်တော်တို့ဟိုဥဒါလို့ပြောမယ်ဆိုရင်တော့အောက်ကနေပြီးတော့ခံတိုက်လာပြီးတက်လာတဲ့အသင်းသင်းဆိုတော့လေသူတို့လည်းထက်တွက်လို့တော့မရဘူးသူလည်းဘာပဲဖြစ်ဖြစ်ကောင်းတယ်လို့ပြောလို့ရတယ်အသင်းသင်းတသင်းနဲ့မှပါတယ်ပေါ့ဗျာအိန္ဒိယလိုအသင်းကြီးမျိုးတွေအီရန်လိုအသင်းကြီးတွေကခံကစားနိုင်တယ်ဆိုတော့ကောင်းတဲ့အသင်းနဲ့မှပါတယ်ဒါကြောင့်မို့မြန်မာနဲ့နီပေါ်အသင်းကတော့ချီကောင်းမယ်ပွဲလေးတစ်ပွဲပေါ့ဗျာသူကြေကိုကြေကစားတဲ့အခါမြန်မာခြေစွမ်းလည်းမနှိမ်တော့ဘူးထင်တဲ့အတွက်ဒီကြည့်လို့ကိုကမှာတော့မြန်မာအသင်းပူဆွတ်မယ်လို့ကျွန်တော်မျှော်လင့်နေပေါ့နော
်ဘောလုံးပွဲမှာနီပေါ်အသင်းကိုနိုင်ခဲ့မယ်ဆိုရင်မြန်မာအသင်းအနေနဲ့ဧပြီလမှာ2020အိုလံပစ်ခြေစစ်ပွဲမှာပိုးပြီးအလားအလာကောင်းနိုင်တယ်လို့ကိုရင်ထွေးကမြင်ပါတယ
်ဧပြီလမှာလာမယ့်2020ခြေစစ်ပွဲမှာလည်းမြန်မာရဲ့အိန္ဒိယရဲ့အင်ဒိုနီးရှားရဲ့ကျော်နီပေါ်ရဲ့ပြန်တွေ့ကြမှာဆိုတော့မြန်မာအသင်းရဲ့ဒီနီပေါ်ကိုနိုင်နာမှ2020ဝေါ်ကပ်ခြေစစ်ပွဲကိုလည်းအောင်မြင်နိုင်မယ့်အခြေအနေလေးရှိတာတွေ့ရတယ်ခင်ဗျာဒါကြောင့်မို့ကျွန်တော်တော့ဒီဟီရိုဂိုးကပ်မှာမြန်မာရပါသေးလို့ပဲစီကောင်းမှာဒါမှပဲကျွန်တော်တို့ကုနာလိုပဲကျွန်တော်တို့မကြားခဲ့တဲ့မြန်မာနိုင်ငံတို့ဘက်မှနိုင်ပြီဆိုတဲ့အပန်းလေးလည်းပြန်ကြားမှာပေါ့လေဒါကြောင့်မို့ကျွန်တော်မျှော်လင့်တယ်မီပေါ်ကိုလည်းနိုင်စေခြင်းနဲ့ဆန္ဒတော့ရှိတယ်ပမာတယောက်အနေနဲ့နိုင်ပါသေးလို့လည်းဆုတောင်းခဲ့ပါတယ်
ဟီရိုဂိုးကပ်ပွဲစဉ်တွေကို February 9ရက်နေ့မှာစတင်ကျင်းပခဲ့တာဖြစ်ပြီးအိရှင်အိန္ဒိယအီရန်မြန်မာနဲ့နီပေါ်အသင်း၄သင်းတို့6ရက်ကြာပတ်လည်ကစားခဲ့ကြပြီးတဲ့နောက်နီပေါ်ကအိန္ဒိယနဲ့အီရန်ကိုအနိုင်ဂိုးသွင်းပြီး6မှတ်ရထားတယ်လို့မြန်မာကလည်းအီရန်နဲ့အိန္ဒိယကိုအနိုင်ဂိုးတွေသွင်းပြီး6မှတ်ရထားတဲ့အတွက်ဘောလုံးပွဲမှာဒီနှစ်သင်းတွေ့ကြမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနေနေခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တိုင်းရဲ့ဇာတာပရိနိမနေ့ခင်အစီအစဉ်ကိုမနေ့9နိုင်အထိလိုင်းနိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါတိုးချစ်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ခင်အင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်အားကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ထုတ်လွှင့်တဲ့အခါမှာတော့
ဒီဘိုးရောင်ဆန်းရုပ်စုပဲဖြစ်ဖြစ်တခုခုပေါ့နော်အလုတ်တိုင်တာမှာသဘောမတူလို့ဆန္ဒပြတဲ့ကိစ္စတွေမှာရိုးသားသားစစ်စစ်မှမှမကြိုက်တာ
မကြခင်တင်ဆက်သွားမယ်ညီမအရေးသုံးသက်ချက်မှာဒေါက်တာတင့်စွင်နဲ့ဆွေးနွေးထားတာကိုအပြည့်စုံနားဆင်ရပါမယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလှတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်အမေရိကန်သမ္မတဒိုနယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖေဖော်ဝါရီ29-28ဗီယက်နမ်နိုင်ငံမှာကျင်းပတော့မှာဖြစ်ပါတယ်ကွန်မြူနီနိုင်ငံဖြစ်တဲ့ BNN အနေနဲ့အခုလိုထိပ်သီးဆွေးနွေးပွဲကျင်းပခွင့်ဘယ်လိုရလာတာပါလဲဒီထိပ်သီးဆွေးနွေးပွဲကနေဘယ်သူတွေအကျိုးမြတ်ရမယ်ထင်ပါတယ်တိုက်ပီကနေပြီးတော့ VOA သတင်းတော့ Rough Dining ပြပို့တဲ့သတင်းလွှာကိုတော်ခင်မျိုးသက်ပြောပြမှာပါ
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ပထမကျင်းပထိပ်သီးဆွေးနွေးပွဲကိုစင်ကာပူမှာကျင်းပခဲ့တော့ကထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်တဲ့အမှတ်ပြပစ္စည်းမျိုးစုံရောင်းချတာကရောပွဲမျိုးစုံကျင်းပတာတွေကလည်းဝင်ငွေအတော်ရခဲ့တယ်လို့စင်ကာပူစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။သတင်းတောက်ပေါင်း 2,500 လောက်ရောက်လာတဲ့ဒီထိပ်သီးဆွေးနွေးပွဲဟာနိုင်ငံအတွက်ကမ္ဘာလည်မှာဂုဏ်သိက္ခာတက်စီခဲ့တယ်လို့စင်ကာပူဝန်ကြီးချုပ်ဒီစိန်လုံးကပါပြောဆိုခဲ့တာပါ။အခုတော့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကို February 29-28မှာဗီယက်နမ်နိုင်ငံမှာကျင်းပတော့မှာဖြစ်ပြီးဗီယက်နမ်ကတော့စင်ကာပူနဲ့ပိုးပြီးအကျိုးမြတ်ရမယ်လို့သုံးသပ်ကြပါတယ်။ဟနွိုင်းမှာကျင်းပမယ်ထိပ်သီးဆွေးနွေးမှာမြောက်ကိုရီးယားကလက်နက်တွေတိုးထုံနေတာအတွက်အမေရိကန်ရဲ့စိုးရိမ်မှုကိုဆွေးနွေးနိုင်ခြင်းရှိနေတာကြောင့်ဒါဟာဒီမိုကရေစီနိုင်ငံတွေကရောကွန်မြူနစ်နိုင်ငံတွေကပါဗီယက်နမ်ကိုလေးစားမှုရလာစေနိုင်တာဖြစ်ပြီးသူ့ရဲ့နိုင်ငံဆောင်နဲ့ဆက်ဆံတဲ့နိုင်ငံခြားရေးမူဝါဒအတွက်ရောနိုင်ငံတကာပွဲကြီးတွေကျင်းပတာအပါအဝင်စီးပွားရေးလှုပ်ဆောင်မှုကောင်းတဲ့နိုင်ငံတနိုင်ငံဖြစ်နေအားလုံးကသတ်မှတ်လာနိုင်ခြင်းရှိနေတာဖြစ်ပါတယ်။မြောက်ကိုရီးယား၊အမေရိကန်၊တရုတ်နဲ့တောင်ကိုရီးယားလိုနိုင်ငံအားလုံးကဗီယက်နမ်ကိုဗန်းမလိုက်တဲ့အင်ရှင်ဖြစ်နေယုံကြည်မှုထားလာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။တချင်ကစစ်မြေပြင်ဖြစ်ခဲ့ရတဲ့ဗီယက်နမ်ဟာ1982တွေလောက်ကစပြီးစီးပွားရေးတဟုန်လို့တိုးတက်လာတာဖြစ်ပြီးလူဝါကတက်တာမှုကြောင့်နိုင်ငံခြားထက်ရင်းနှီးမြှုပ်နှံမှုတွေအလုံးရင်းနဲ့ဝင်လာတဲ့အတွက်2012မှာစီးပွားရေးကြီးထွားမှုဟာ6-9ရာခိုင်နှုန်းထိတိုးလာတာပါ။ပြီးခဲ့တဲ့တလထဲမှာပဲနိုင်ငံခြားရင်းနှီးမြှုပ်နှံမှုမှတ်ပုံတင်မှုဟာမနစ်ကဒီချိန်နဲ့ဆိုင်ရင် 28.4 ရာနှုန်းတိုးလာတာပါ။ American စားသုံးသူတွေကဗီယက်နမ်အဝတ်ထည်တွေဖက်နှက်တွေနဲ့လျှက်စစ်ပစ္စည်းတွေကိုမျက်စိကျလာကြသလို American ကုမ္ပဏီတွေကလည်းဗီယက်နမ်လူလက်တန်းစားတွေကိုလက်တွေ့ကြတဲ့ထုတ်ကုန်ဈေးကွက်ဖြစ်နေမြင်လာကြတယ်လို့ HIS Market ဈေးကွက်သုတေသနဌာနကအာရှပစိဖိတ်ဆိုင်ရာစီးပွားရေးပညာရှင်ရော့ဂျစ်ဘစ်စဝတ်စ်ကပြောပါတယ
်ဗီယက်နမ်ရီလေးရှင်းရှစ်ဝ
စ်ဗီယက်နမ်နိုင်ငံမှာထိပ်သီးဆွေးနွေးပွဲကျင်းပဖြစ်တဲ့အဓိကအကြောင်းရင်းကသူ့ရဲ့အမေရိကန်နဲ့ဆက်ဆံရေးကကောင်းနေတာကြောင့်ဆိုတာသိကြပါတယ်ဒါဟာအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ဆွေးနွေးပွဲဖြစ်ပေမဲ့သမ္မတထရမ့်ကိုယ်တိုင်ဗီယက်နမ်ကိုလာတာကြောင့်ဗီယက်နမ်အတွက်သိပ်ကောင်းနေပြီးတော့နိုင်ငံတီးခြားဆွေးနွေးခွင့်လည်းရနိုင်ပါတယ်
American နဲ့ Vietnam ဆက်ဆံရေးဟာအဆင့်တစ်ဆင့်ပိုမြင့်လာနေပြီဆိုတာကိုအခုထိပ်သီးဆွေးနွေးပွဲကျင်းပတာကပြနေတယ်လို့ပြောပါတယ်။ဒီထိပ်သီးဆွေးနွေးပွဲကနေ Vietnam ဟာနိုင်ငံတကာပွဲကြီးတွေကျင်းပနိုင်လောက်တဲ့လုံခြုံရေးပေးနိုင်စွမ်းရှိတယ်လို့ကောင်းမွန်တဲ့တဲခိုနေထိုင်ရေးတွေကျွမ်းကျင်တဲ့တန်တမာရေးအတွေ့အကြုံတွေနဲ့စီမံခန့်ခွဲနိုင်တဲ့နိုင်ငံတနိုင်ငံဖြစ်အများကမြင်လာစေပါတယ်။2018နိုင်ငံပေါင်း21နိုင်ငံတက်ရောက်တဲ့ Asia Pacific ပူးပေါင်းဆောင်ရွက်မှုညီလာခံကို Vietnam ကကမ်းခြေမြို့ဒါနိုင်မှာလက်ခံကျင်းပခဲ့တယ်လို့ရှင်းနေမှာလဲအာဆီယံ၁၀နိုင်ငံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်နဲ့ခန်းနာတဲ့ပွဲတွေကိုလက်ခံကျင်းပမှာဖြစ်ပါတယ်။ဒါကြောင့်ဒီထိပ်သီးအစည်းအဝေးဟာဗီယက်နမ်ခေါင်းဆောင်တွေအတွက်အတွေ့အကြုံရဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ဟိုချီမင်းတက္ကသိုလ်လူမှုသိပ္ပံဌာနအကြီးအကဲထရန်နူယန်ကပြောပါတယ်
။ဒေါက်ကင်မျိုးသက်တင်ပြခဲ့တာပါခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအာဘုံမပြည့်ဦးကျော်စံသားကတင်ဆက်မှာပါ
။ကမ္ဘာစင်းမင်းပေါ်တက်လှမ်းမဲ့မြမစီးပွားရေးခြေလှမ်းရပ်တန့်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ Matt Chai Venza ne Jeremy Grundo yidai sama ko strategyandbusiness.com ma phaya ba de 1960 ji lo nga sa be CEO chue le au cha yu khe lu pi ba ne aset so pyat twat khe le myama nai ngan a paw 2012 ma American pi dang su ga tan kha pai so mu ri ko yuk tain pi yin ni myun nan mu ri a sa pyu la khe ba de da ha ka ba sin myin paw tet lan mo myama nai ngan ye pa paw song chi lan phit de lo su ba de pitwi a ne tha ya a che cha ja bi တင်ဒရာပေါ်ကျွေးတဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့ကဘာကစိတ်ဝင်စားပါတယ်ဒါပေမဲ့မြန်မာနိုင်ငံကြုံတွေ့နေရတဲ့စင်ခေါ်မှုတွေဟာ1980ပြည်လွန်မှာတရုတ်တွင်တွေ့ခဲ့ရတဲ့စင်ခေါ်မှုတွေ1990ပြည်လွန်မှာဗီယက်နမ်ရင်ဆိုင်ခဲ့ရတဲ့စင်ခေါ်မှုတွေနဲ့ပုံမခက်ခဲတယ်လို့ဆိုပါတယ်ဤပညာနဲ့စီးပွားရေးစီမံခန့်ခွဲမှုပညာရေးအခြေခံစောက်ဦးဆိုင်ရာဤပညာစရာတွေမှာနှစ်ပေါင်းများစွာနှိမ့်ချလက်ခံနေခဲ့ပါတယ်ဒါပြင်တိုင်းသာပြည်ပခါဟာလည်းပဲတင်းတင်းမာမာရှိနေဆဲဖြစ်တယ်လို့ဆိုပါတယ်။နောက်ပြဿနာတစ်ခုကတော့မြန်မာနိုင်ငံဟာစမ်းနှင်ချီတဲ့ပြည်သူတွေအလုပ်ကံရရှိအတွက်စက်မှုလုပ်ငန်းတွေကိုထူထောင်ဖို့အပူတပြင်းလှုပ်လာရမယ့်အချိန်မှာကဘာပေါ်ကစက်မှုလုပ်ငန်းတွေရဲ့သဘောတဘာဝဟာလူလုံအားထက်စက်နဲ့အစာထိုးပြီးစေုပ်တွေကိုဦးစားပေးလာတဲ့အချိန်နဲ့တိုက်ဆိုင်နေခြင်းပဲဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလောလောဆယ်အထက်လုပ်ငန်းနဲ့ဖက်နက်လုပ်ငန်းတွေဟာအတော်သင့်ရှိပါတယ်။ဒါလည်း ILO စီးရင်အရမြန်မာနိုင်ငံဟာအစ်တောင်အရှာမှာအထင်နဲ့ဖက်နက်လုပ်ငန်းထုတ်လုပ်တဲ့တတိယအစည်းငယ်ဆုံးပမာဏရှိတဲ့နိုင်ငံပဲဖြစ်ပါတယ်တဲ့မြန်မာနိုင်ငံရဲ့ထုတ်လုပ်တဲ့ပမာဏဟာဗီယက်နမ်နိုင်ငံထုတ်လုပ်တဲ့ပမာဏရဲ့200ခန့်နှုန်းပဲရှိတယ်လို့ထုတ်ပြထားပါတယ်တကယ်တော့စစ်ပစ္စည်းတွေနဲ့အစားအသောက်ကုန်ထုတ်လုပ်မှုထွန်းကားလာတဲ့ဒဏ်ကိုခံရတာမြန်မာတနိုင်ငံတွေတော့မဟုတ်ပါဘူးမြန်မာအင်ဒီဂျင်းဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားတို့လည်းအလားတူခံရတာဖြစ်တယ်လို့ဆိုပါတယ်ဒါမဲ့မြန်မာနိုင်ငံကတော့အလုတ်ကင်ဖန်တီးနိုင်ရေးဟာအရေးကြီးဦးစားပေးစီမံကိန်းတရဖြစ်နေပါတယ်တဲ့တချို့နိုင်ငံတွေမှာတော့စစ်နဲ့အစာထိုးလုတ်လာတာနဲ့အများအစင်းမြင့်ကျွမ်းကျင်အလုပ်သမားတွေကိုမွေးထုတ်လာနိုင်တယ်သူတို့ပညာရေးကအစင်းမြင့်တယ်လို့ဆိုနိုင်ပေမဲ့မြန်မာနိုင်ငံမှာပညာရေးစနစ်ကလည်းအားပြောလှတဲ့အတွက်ဒီလိုအစင်းမြင့်ကျွမ်းကျင်လူသားတွေမွေးထုတ်ပစ်နိုင်ဖို့မလွယ်ကူဘူးလို့ထောက်ပြထားပါတယ်ဒီလိုစင်ခေါ်မှုတွေရှိနေပေမဲ့လည်းဒီမှာပညာရေးကိစ္စနဲ့ပတ်သက်ပြီးအခက်အခဲကိုတားဆီးကျော်ဖြတ်နိုင်အောင်ဆိုပြီးတော့ ADB ကမြန်မာနိုင်ငံအထက်တန်းနဲ့ဤပညာအတွက်ဒေါ်လာသန်းတရာနီးပါးချင်းကားထားတယ်လို့လည်းဖော်ပြထားပါတယ်။ပြည်ပသုံးသပ်သူတချို့ကတော့မြန်မာနိုင်ငံမှာလူဦးရေသန်း60တောင်ရှိတယ်။အရမ်းမဇီးကွက်ကြီးတစ်ခုလိုခမှန်းပြီးတော့အတက်တရောဖြစ်နေကြပေမဲ့ဒီလူဦးရေရဲ့သုံးပုံနှုံပုံဟာတကယ်တော့ကြည်လက်တော်ရမှာသာနေထိုင်နေကြတာပါ။မြန်မာနိုင်ငံဟာမြေဩဇာထက်သန်ပေမဲ့စိုက်ပျိုးရေးကဏ္ဍကလည်းကမ္ဘာပေါ်မှာအញ្ញံဆုံးဖြစ်နေတယ်လို့ထောက်ပြထားပါတယ်။ကျဆစ်တာအခက်ခဲကလည်းများပြားလှပြီးဒါအပိစေယုံတွေဟာဟောင်းနှွမ်းခင်းနောက်ကျနေပြီဖြစ်တယ်။ရန်ကုန်မြို့ကြီးမှာတောင်ကျဆစ်မီကမကြခဏပြတ်တောက်နေတယ်လို့ဆိုပါရယ်။ဒါအပြင်တိုင်းသာပြည်ပခတခါဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်ထွက်ပြရတဲ့ကိစ္စတွေရှိနေတော့ကမ္ဘာစီးပွားရေးကိုထိုးဖောက်ဝေးမှာဒါတွေဟာအတားအဆီးဖြစ်နေပါတယ်တဲ့။သို့တော်လည်းမြန်မာနိုင်ငံတွင်မှာတရုတ်အိန္ဒိယနဲ့ဂျပန်တို့ကယင်းနှိမ့်နှံမှုတွေကိုအရှင်ဟုန်နဲ့လုပ်နေကြတယ်လို့လည်းရေးသားထားပါရယ်။မြန်မာအစိုးရကတော့အချိန်ကြာချင်းစွာမျှော်လင့်ဆောင်စားခဲ့ရတဲ့အချက်ဆက်နှစ်ချက်ပါစီးပွားရေးစီမံကိန်းကိုမနှစ်ကထုတ်ပြန်ခဲ့ပါရယ်။သို့တော်လည်းပဲအသေးစိတ်ထွက်မလာသေးပါဘူးတဲ့။စီးပွားရေးစင်ခေါ်မှုတွေကိုရင်ဆိုင်ဖို့လမ်းပြမြေပုံတစ်ခုလည်းပဲအချိန်မနှောင့်နှင်ချက်မှတ်ပေးဖို့လိုအပ်တယ်လို့ရေးသားထားပါရယ်။အရေးကြီးတာကတော့လူလောအားအခြေပြုရတဲ့labor intensive လမ်းကြောင်းမဖြစ်တင်တော့ဘူးလို့ ILO ကြွညင်သူတူကိုကိုကာပြီးရေးသားထားပါတယ်ခင်ဗျာ
။ဥကြောစနာဖြစ်ပါတယ်ခင်ဗျာ။အခုတော့ American Indian 3 English သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်။ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might ကအင်အား i s is r i g h t right ကမှန်လားဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီပဲကတော့အင်အားတုံနာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် idiom ဒီပဲကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
Degree Gababoma, Anna Shin, Shidu, Tunaha, Mane, Don't Dinello, Lekane, Kongsong, Chu, Chinese Pida, Triarello, TV Yabare, Umago, not a cow, Nasin Jijaya.
In this world today, there are still a few leaders who think might is right.
Anna Shizonga, Anna go, don't be Pishina, Manelu, you sign, idiom at the Uya, Belu Piomle.
Might is right.
Lu Piolu Yabare. Eragaro, digrimne, timbiagere, idiom atome pipare.
Megan idiando, English dinganzago, view em nekin daima, tolalata and pochani rama, kuro, uchozanayet, mimayeton de pipare. Taina did that the choma, bujo, on san yu tu, tashi, kesaja, pietana, tenibare. Diluyaha, tambi dre, gong yu de zondia, song jin, madara. Tamamu.
အကျိုးရုပ်စီနိုင်မှာသလားဆိုတာကိုထောင်960ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ်NLD ပြည်သူ့လွှတ်တော်ရွေးကောက်ခံကိုယ်စားလှယ်ဒေါက်တာတင့်ဆွေနဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ထားပါပါတယ်ဒေါက်တာတင့်ဆွေခင်ဗျာဆရာနဲ့ကျွန်တော်နဲ့ပြီးခဲ့တဲ့မကြာခင်ကမှညီမနိုင်ငံမှာတိုင်းဒေသလူမျိုးစုပြဿနာတွေအကြောင်းကိုဆွေးနွေးကြရပါတယ်ဒီကနေ့ဆွေးနွေးချင်တာကလည်းအဲ့ဒါနဲ့ဆက်စ Suzara ne Pinel Juma Kangwetari Jagayaware, Aguna Sunjara Kayapini Maswin, Jam Pep Dekisari Tipilare Lu Thiawarekna. Sura Tainla Renesa Sanyin and a guest Sanye Ching. Things out Mapi on both three time at Chima, Bilupet Namu Chidaha, Nangaye Dre, Lala Makonga Buru Rogeno, Jamie Muare, Shai, the Borao, Jim Jonesha.
Okay, ဒီတရင်တွေထွက်လာကြတဲ့အခါကျွန်တော်လဲအတော်စိတ်မကောင်းဖြစ်ပါတယ်ဒီဘူရောအောင်ဆန်းရုပ်စုပဲဖြစ်ဖြစ်တခုခုပေါ့နော်အလုတ်တိုင်နာမှာသဘောမတူလို့ဆန္ဒပြတဲ့ကိစ္စတွေမှာယူသသားစစ်စစ်မှန်မှန်မကြိုက်တာကိုမကြိုက်ဘူးထုတ်ဖော်တာကတပိုင်းနဲ့နောက်တစ်ခါအခုလိုကာလမျိုးမှာပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်မှာတက်နေတဲ့အစိုးရနဲ့ဆိုင်တဲ့ဟာကို တော့အတိုက်ခံလို့ပြောရမယ်အာနာမရသေးတဲ့ပါတီတွေကဒါကိုစုပ်ဘူးဖြစ်ဖြစ်လူစုလူဝဲဖြစ်ဖြစ်မကြိုက်တာကိုပေါ်ပြမှုဖြစ်လောက်တာလည်းပဲမဖြစ်နိုင်ဘူးလားလို့စဉ်းစားတာပေါ့နော်ဒါအခြေခံနဲ့ချက်ပေါ့နောက်တိုင်းသားဒီနေ့ဒီမှာဖြစ်လာတဲ့ကိစ္စကတော့ဟိုပို့ပြီးတော့ကျွန်တော်တို့စိတ်မကောင်းစရာလို့ဒီမှာလေတကယ်တမ်းပဲမနစ်မြို့တဲ့အဲတိုင်းသားလူမျိုးတွေရှိပါလိမ့်မယ်ဟိုအဲ့လ ချင်းတရားလုံးချင်းဟာဒေသခံနေနဲ့ညှိနှိုင်းမှုပြည်လျောင်လုံးမှုဒီလိုအပ်သလားလို့လည်းကျွန်တော်ယူဆတယ်ချုပ်ပြောရရင်တော့မဖြစ်တင်တာတွေဖြစ်နေသလားလို့ကျွန်တော်သံသယရှိပါတယ
်ဟုတ်ကဲ့နှစ်ချက်ကျွန်တော်ပြန်နှံဆွေးနွေးကြပါတယ်ပထမတစ်ချက်ကတော့ဘူကြောင့်ဆန်းရုပ်ထုထားရနဲ့ပတ်သက်ပြီးတော့အနာရနေတဲ့အဆူအမလို့ဆိုပြီးတော့မလိုလားတဲ့အင်အားစုရဲ့အတိုက်ခံဒီဘက်ကလုတ်တယ်ဆိုရင်ပြည်မမှာဒီလိုဖြစ်ပြန်တဲ့တိုင်းဒေသပြည်နယ်မှာလုတ်တယ်ဆိုတော့တမင်းသွေးထိုးဆွာပေးသလိုဖြစ်လေသလားနောက်တစ်ခုကတိုင်းဒေသတချို့ကပြောပါတယ်ဒီကိစ္စကိုကန့်ကွက်တဲ့လူတွေကလည်းဘိုးချုပ်အဆောင်ကိုမလေးစားလို့မဟုတ်ပါဘူးဆိုပြီးတော့ပြောတာလဲကြားရတယ်ဆရာအဲ့ဒါကြတော့ဒီအချိန်မှာဓာတ်ထက်အရေးကြီးကလုတ်စရာမရှိဘူးလားအဲ့ဒါလည်းမေးစရာတစ်ခုရှိတယ်လို့ထင်တယ်ဆရာ
ဟုတ်ကဲ့ခင်ဗျာဒီနေရာမှာကျွန်တော်နောက်ဆုံးဖြစ်တဲ့ကြားပြည်နယ်ပေါ့ကြားပြည်နယ်ဟာဟိုပြည်နယ်တွေထဲမှာထူးခြားတဲ့ပြည်နယ်တခုဖြစ်ပါတယ်အရွယ်စားအတမှာသေးပါတယ်အဲသမိုင်းကြောင်းရပြရင်ကိုလိုခဲ့မှာပေါ့မြန်မာနိုင်ငံနဲ့အပြိုင်ဖြစ်ခဲ့တဲ့နေရာဒေသတခုဖြစ်ပါတယ်အဲ့တော့ဒီအခြေခံနှစ်ချက်ပေါ်မှာကျွန်တော်ပြီးခဲ့တဲ့2015ရော2009ရွေးကောက်ပွဲတွေကြည့်လို့ရှိရင်ဒီနေရာသေးသေးလေးမှာအမတ်ဥယျာဉ်ဒါအချိုးကျရာဆိုအမတ်ဥယျာဉ်များတော့ဒီကြက်ခိုင်ဖုံမျိုးရေးပါတီကအဲ့နေရာမှာတကယ်လူကြီးဆိုတဲ့ပုဂ္ဂိုလ်ကြီးအောက်ပြီးတော့ရုပ်ကပုံဝင်ကြတယ်ဒီနေရာပြင်ကရားလူဒေသမှာအရေးအတွက်ကိုကြည့်ပြီးတော့ရောနောက်တစ်ခါဒေသခံလူတွေရဲ့အရေးအတွက်နေပါမှုကိုကြည့်ပြီးတော့အသုံးချခြင်းနဲ့နိုင်ငံအင်အားစုတွေလည်းရှိတယ်လို့ကျွန်တော်ကတော့မြင်တယ်ခင်ဗျာဒါကတော့တစ်ချက်ပေါ့နော်
ဟုတ်ကဲ့
နောက်အရင်မွန်ပြည်နယ်မှာဘူကြောင့်ဆန်းနာမည်နဲ့တရားကိစ္စတွေရောဖြစ်ခဲ့ပြီးသားအဲ့တော့အဲ့လိုနှုတ်လက္ခဏာပြတဲ့တင်းတွေထွက်ခဲ့တဲ့အပေါ်မှာဆက်ပြီးတော့လုံလာခြင်းဟာတကယ်တော့နှစ်ခါပြန်စဉ်းစားတဲ့ကိစ္စတွေ လိုအပ်ခဲ့လားလို့ကျွန်တော်ကဟိုဆွေးနွေးပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါပြောချင်ပါတယ်ဒီအချိန်မှာလုပ်ဖို့လိုသလားနောက်တစ်ခုကဒီလုပ်တယ်ဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမူအနေနဲ့ချမှတ်တာလားသူတို့မဟုတ်ဒေသအာဏာပိုင်တွေကများအတင်းတွန်းပြီးတော့လုတ်ချင်သလားသူတို့ရဲ့အာဏာကြီးစုမှုကိုပြချင်တဲ့သဘောနဲ့လုတ်လေသလားအဲ့လိုလုတ်တဲ့ဆိုရင်တော့ဒါမလုတ်ချင်တဲ့ခြေလှမ်းလိုပဲထင်ပါတယ
်ကျွန်တော်လည်းသဘောတူတယ်ဘာကြောင့်လဲဆိုတော့ NLD ပါတီဟာ1988ဘုံကျော်မှုကြီးအပြီးမှာပေါ်ထွက်လာတဲ့ပါတီကြီးဒီထက်မှာလူမျိုးစုံအသိပညာမျိုးစုံအခြေခံမျိုးစုံကလူတွေပါတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်အဲ့တော့အဲ့ဒီတည်းမှာတချို့ကလည်းဒီ activist လို့ခေါ်ရတဲ့လှုပ်ရှားတက်ကြွတဲ့အလုပ်မျိုးကိုအတံမှစိတ်ထက်သန်တဲ့လူမျိုးတွေရှိတယ်။လူစုလူဝေလှုပ်ချင်တဲ့ဟာခင်ပေါ်စေခြင်းတဲ့ဟာကိုအတံတဲ့လူတွေလည်းရှိတယ်။အဲ့လိုရှိတဲ့နေရာမှာကျွန်တော်မြင်တာကတော့တာဝန်ရှိတဲ့ခေါင်းဆောင်ပိုင်းကထိန်းချုပ်မှုလုပ်ပေးနိုင်မှသာလျှင်အကျိုးနဲ့အဆိုးကိုမျှတတဲ့အဆုံးဖြတ်ချက်ကိုရပါလိမ့်မယ်။ဒါကြောင့် Energy Party အနေနဲ့ဒီဟာတွေကိုကြီးကြပ်ကိုယ်ကဘုလည်းညမို့ညံပြဖို့များလိုအပ်ချက်များရှိသည်လားလို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့တချို့ကလည်းဒီဘိုးကျော်အောင်ဆန်းကျေးကိုရုပ်တုကိုဒီနေရာတကာမှာလှုပ်ဖို့ကြိုးပမ်းနေတဲ့လူတွေဟာဒေါအောင်ဆန်းစုကြည်အလိုကြများလှုပ်လေသလားဆိုပြီးတော့ဝေဖန်သုံးသပ်ကြတာရှိပါတယ်ရှင်းနိုင်လား
အဲပြောရတာတော့မှန်ကြီးပြောရတာဆိုတော့ကျွန်တော်တို့ကသုံးသပ်ချက်ကမှန်ကောင်းမှမှန်မယ်ဆိုတော့ခုနကတော့ကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပေါ်ထွက်လူတွေကလည်းအမျိုးမျိုးရှိတာကိုဆိုတော့မျက်နှာလူမျက်နှာလှုပ်ချင်တဲ့လူလည်းရှိမယ်အာနောက်တစ်ခါဒီဟာပဲလှုပ်ချင်တဲ့လှုပ်တတ်တဲ့လူမျိုးပေါ့နော်တကယ်နိုင်ငံရေးမှာအရေးကြီးတဲ့အဲကိစ္စတွေကဘာလဲလို့မတွေးတတ်ဘူးပေါ့အခုဆိုရင်2019ဆိုတော့2020ယူကောက်ပွဲကိစ္စကိုလည်းဟိုကြိုပြီးတော့မြင်ဖို့လိုတယ်နောက်တစ်ခါလက်ရှိပြောင်းလဲနေတဲ့ကိစ္စပေါ့နော်အဒီအရီပေါ်မှာလည်းအာယုံဆိုင်တဲ့နဲ့တည်တဲ့အရေးကြီးတာတွေအများကြီးရှိတယ်ကိုကျွန်တော်မြင်နေခင်ဗျအခုဆိုဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအလားတူပဲတီထောင်ရေးကိစ္စတွေမှားတာတွေကိုဟိုမှောင်ပြင်တဲ့ကိစ္စတွေလုံးသိနေဒီရုပ်ထုကိစ္စဟာအတန်တင်းလောက်ပဲကျွန်တော်လုံးသိနေအကျိုးနဲ့နောက်ဆက်တွဲဖြစ်တာကိုချင်းချင်းနိုင်မှသာလျင် NLD ဟာပို့ပြီးတော့ရည်ရှိကောင်းမယ်နောက်တစ်ခါတင်းငင်းချင်းပြတ်တဲ့ပါတီဖြစ်အောင်ကြိုးစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားမိတာဘိုးကျုပ်အောင်ဆန်းဟာ NLD တပါတီရဲ့ပိုင်နာမဟုတ်ဘူးဆရာ။ပြည်တော်စုတစ်ခုလုံးပိုင်နေဆရာ
။မှန်ပါတယ်ခင်ဗျာ
။ဆိုတော့
အဲ့ဒါလည်းအများကြီးကြည့်ပါလေ။အဲပြည်တော်စုတစ်ခုလုံးရောအရက်သားတွေမကဘူးဟိုတက်မလို့ကိုနိုင်ငံလည်းပိုင်တယ်လို့ပြောရမှာပေါ့နော်။ဒါကြောင့်ဟိုအလုံးနဲ့ဆိုင်တဲ့ကိစ္စမှာဒုပါတီကပဲဆိုတဲ့အယူဆမျိုးဟာပြင်းပြောင်းနေတယ်ကျွန်တော်ယူဆတယ်
ဟုတ်ကဲ့အဲ့ဒီတော့ပိုကြောင်ဆန်းရုပ်တုကိုပြပြီးတော့ NLD မဲနိုင်ရေးအတွက်လုတ်တယ်ဆိုရင်တော့ဒါဟာသိမလုတ်သင့်တဲ့ပြန်စဉ်းစားမယ့်ကိစ္စတစ်ခုပေါ့ဆရာကြီ
းကျွန်တော်အဲ့ဒါလည်းသဘောတူပါတယ်အဲ့လိုတော့မဖြစ်တယ်ဘူးဟိုကိုပါတီကိစ္စရတယ်မကဘဲနဲ့ပိုကြောင်ဆန်းရဲ့ဂုံသိခါဂုံရှင်ကိုပါကျွန်တော်တို့ကကြည့်ကြရမှာဒီတိုင်းတပီလုံးနဲ့ဆိုင်နေလူအလုံးနဲ့ဆိုင်နေကိစ္စကိုကျွန်တော်တင်းကိုပေးရမှာသူများကနေပိုကြောင်ဆန်းကိုချီးမြှောက်ရင်ကျွန်တော်တို့ကဘေးကနေအလာလက်ခုတ်တီအားပေးပြီးတော့ဝမ်းမြောက်မူရိတာဖြစ်ရမယ်ကိစ္စပေါ့နော်အဲဒို့မဒို့ဆိုတဲ့အယူဆမျိုးတော့ဟိုကျင်းတဲ့နိုင်ငံရေးအမြင်နဲ့ဖြစ်ပါတယ
်ဟုတ်ကဲ့တစ်သလုံးဘိုးကျောင်းအောင်ဆောင်ကိုတပြည်လုံးလေးစားလာကြတာအခုအဲ့လို NLD ဖော်ဝင်တချို့ပဲထားပါတော့သူတို့တွေလူရကြောင်ဘိုးကျောင်းပါသိခါကြားမယ်သဘောမျိုးဖြစ်နေတာတော့လုံးဝမလိုလားတဲ့ကိစ္စပဲပေါ့ဆရာ
ကျွန်တော်လည်းတော့တော်စိတ်မကောင်းဖြစ်ပါတယ်ဟိုပါတီတွေကဒုတိယเนี่ยปรมาก็တော့ဘိုးကျောင်းအောင်ဆိုင်ရဲ့အကုန်ရှိနောက်တစ်ခါအားလုံးချုပ်လိုက်လို့ရှိရင်ကျွန်တော်တို့တိုက်ပြည်ရဲ့ဟိုတွေးစီညီညွတ်မှုသဘောထားပြည်ပြမှုလမ်းကြောင်းပေါ်မှာဒါဟန်ဒါတခုများတော့ဟိုဖြစ်ကောင်းဖြစ်လာမယ်ဒါစိတ်မကောင်းစရာတခုဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးအဲကရားကိစ္စမှာဆိုလို့ရှိရင်အောက်ထည်အနာပိုင်ရဲ့ကင်တွယ်ပုံကလည်းအတော်လေးလွဲနေတယ်လို့ကျွန်တော်သုံးသပ်မိပါတယ်
အဲ့ဒါမျိုးလည်းပဲတရကမြောင်များစွာပေါ့နော်ဒီ energy ဆိုတဲ့တက်မှာဖြစ်ခဲ့ပါတယ်ကြောင်းသားတွေကိစ္စရောဟိုတရင်နောက်တွေကိစ္စရောဟိုစသဖြင့်ပေါ့နော်ဟိုအစိုးရကတော့အစိုးရနဲ့ဒီအောင်လို့ရတာတော့မှန်ပါတယ်နောက်တစ်ခါအစိုးရလို့ပြောတော့လည်းပဲပြီးတဲ့ကိစ္စတွေမှာဝန်မစွန့်နိုင်တာလည်းမှန်တယ်နောက်ဒီတဲ့မှန်တာတစ်ခုကတော့ဝန်တန်းနေပေါ့ဒီအနှစ်နှစ်လာလာငါဒီတိုက်ကြီးလာစားစားပြီးတော့ဝန်တန်းတွေပါနိုင်ငံရေးသိစိတ်တက်ရောခေအပြောင်းလဲစိတ်တက်ရောမှာလိုက်မကြည့်ပဲနဲ့အဲတို့လောရမှာ လုံးမဲ့တို့ဖမ်းစရာရှိတယ်ဖမ်းမယ်ဆွဲချစရာရှိဆွဲချမယ်ဆိုတဲ့အကျင့်ဟလာဟိုခြားခြားလက်ဆက်အပေါ်ပေါ်ပေါ့ဒီဒီဟာတွေလည်းမပြောက်သေးတော့ကဒီတန်နေပါ energy ဒီအစိုးရကခံနေရတယ်ရှောင်လို့လည်းမရဘူးငင်းလို့မရဘူးပေါ့နော်အဲဒီဟာတွေပါ energy party energy အစိုးရကကြီးတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဆိုတော့ဆရာဒီဘက်ကဘုဒ္ဓရုပ်ထုထားစီရေးကိစ္စကိုဇွတ်ဆက်ပြီးတော့လုပ်နေကြမှာဆိုရင် NLD အစိုးရနဲ့တိုင်းဒေသတွေရဲ့ပွဲပြားမှုကဘယ်လောက်ထိရိုက်ခတ်သွားနိုင်မထင်ပါလဲ
အထင်အငယ်တစ်ခုလို့ပြောရမှာပေါ့သို့သော်လည်းပဲတိုင်းဒေသဘက်ကရောဒီ NLD ဘက်ကရောလာမျိုးမျိုးကြီးတဲ့သိက္ခာစိတ်ရှိနိုင်စွာရှိတဲ့ခေါင်းဆောင်တွေလည်းရှိပါတယ်ဒါကြောင့်ကျွန်တော်မြင်တာကတော့အရေးကြီးဆုံးကတိုင်းသာဒေသကြီးညီညွတ်ရင်းနဲ့ဒါပြည်ထောင်စုကြီးမပြုံကွယ်ရေးဆိုတဲ့ကိစ္စပေါ့နော်ဒါစစ်တပ်ရဲ့အတုံးတို့ပါပဲသို့တော်လည်းပဲဒါအမှန်ပါလေဒီအတွက်ကတော့အပြန်လမ်းပေါ့နော်အစိုးရဘက်ကဖြစ်ဖြစ်အဲဗမာလိုပြောတဲ့ဘက်ကဖြစ်ဖြစ်တမတော်စစ်တပ်ဘက်ကပဲဖြစ်ဖြစ်တိုင်းသာဘက်ကဖြစ်ဖြစ်အမျိုးမျိုးကြီးတဲ့ခေါင်းဆောင်တွေကအာယူအန်ဒီညှိနှိုင်းမှုပေါ့ဆွေးနွေးမှုဒီလုံမှသာလျင်အလုံးဟိုတိုက်ပြီးတော့ကျွန်တော်ကောင်းပါပြီ
။သွားရရှင်ခင်ဗျာတကယ်တော့ဗိုလ်ချုပ်အောင်ဆန်းဆိုတာဟာပြည်ထောင်စုသားအလုံးရဲ့ရင်ထဲအသက်ထဲမှာစီပီးသားဖြစ်ပါတယ်။ဒါပေမဲ့ပါတီတစ်ခုရဲ့အကျိုးစီးပွားအတွက်ဗိုလ်ချုပ်အောင်ဆန်းရုပ်တုကိုအတင်းအဓမ္မတိုင်းရင်းသားဒေသတွေမှာလက်ခံစီခြင်းဟာကောင်းကျိုးတစ်စုံတစ်ရာမရှိနိုင်တဲ့အပြင်ဆိုးဖြစ်တွေသာများလာလိမ့်မလားဆိုတာကိုအလေးနဲ့စဉ်းစားသင့်ပါကြောင်းပြောကြရင်ဂုဒ္ဝိုက်အစီအစဉ်ကိုဒီမှာတင်ဒီကုန်းချလိုက်ပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ်။
ကုကျော်ဆန္ဒတင်ပြတဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရာအစီအစဉ်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့ရန်ကုန်မြို့ကမခင်တက်မွန်ရဲ့ယုံကြည်ရာတွေကိုနားဆင်ရဖို့ရှိပါတယ်မှန်မိုးဖြူစီစဉ်တင်ဆက်တာပ
ါမှန်ပါပါရှင်ကျွန်မဒီနေ့ကုယုံကြည်ရာဆိုတဲ့အကြောင်းအရာလေးနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်ရှင်ကျမတို့လူသားတွေကလူရဲလို့ဖြစ်လာခဲ့ရင်ကျမတို့ခြောက်လန်းရမယ်ဘဝခင်းရှင်ကြီးမှာကိုယ့်ရဲ့ယုံကြည်အားကိုးရမှုဆိုတာလေးကလည်းတစ်သိတစ်ဒေတာပါဝင်ပါလေရှင်။နိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးစတဲ့ကိစ္စရဲ့အတိုင်းမှာလည်းယုံကြည်မှုဆိုတာအဓိကပါဝင်မိတာပါ။တကယ်လို့ကျမရဲ့ယုံကြည်မှုကဘာလဲလို့လေ့လာခဲ့ရင်ကျမရဲ့ယုံကြည်ကကျမကိုယ်တိုင်ပဲလို့ပြန်ဖြေမိမှာပါပဲ။ဘာကြောင့်လဲဆိုတော့မိမိကိုယ်သာကိုယ်ခွင့်ရဆိုတဲ့စာမို့လေးတိုင်းပဲ။ကိုယ့်ကိုယ်ကိုအားကိုးယုံကြည်ရခြင်းရဲ့အကျိုးရလဒ်တရားညာလွန်းလို့ပါပဲရှင်။ဘဝမှာကြုံတွေ့ရမယ့်အခက်အခဲတွေ၊အတားအဆီးတွေအားလုံးကိုအလွယ်တကူကျော်လွှားနိုင်ဖို့ဆိုတာလေကိုယ့်ကိုယ်ကိုယုံကြည်နေမှရမှာပါ။ဒါဝင်ကလုံနိုင်နေဆိုလဲခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်ဆိုတာလေအဲ့ဒီယုံကြည်မှုကြောင့်ပဲဖြစ်ပေါ်လာတဲ့တတိပါပဲ။ကျမတို့အရာရာတိုင်းကိုအရှုံးပေးနေရင်အမြဲတမ်းတိမ်ငယ်အာရုံနေရင်အောင်မြင်မှုဆိုတဲ့အရာနဲ့ပိုးပြီးတော့ဝေးသွားကြရပါလိမ့်မယ်။ကျမလွန်ခဲ့တဲ့တစ်ပတ်ကစောင့်တော့ဖတ်ခဲ့ရပါတယ်။အဲ့ဒီထဲမှာအကျိုးရည်နဲ့နှစ်မိုးနေတဲ့စီးပွားရေးလုပ်ငန်းချင်းတယောက်ဒီခက်ခဲတွေကိုယုံကြည်မှုဆိုတာတစ်ခုနဲ့ဘလို့ဖြစ်ရှင်းသွားလဲဆိုတဲ့အကြောင်းလေးပါပဲ။ဒီရန်ကောင်းပါတယ်ဖတ်လို့။ပညာရည်လည်းအများကြီးရပါတယ်။ဒီနေ့မှာပေါ့နော်။အကျိုးရည်ရန်များနေတဲ့အဲ့တထေးကြီးဟာစိတ်တွေချုပ်ဖေးလွန်းပြီးတော့မှဗတ်ချက်လေးရခုံတစ်ခုမှသွားထိုင်ပြီးဒီပြဿနာတွေကိုဖြေရှင်းပေးနိုင်တဲ့တယောက်အများရှိရင်ကောင်းပါပဲဆိုပြီးသူတွေးနေတဲ့အချိန်မှာပဲအဖိုးကြီးတယောက်ကသူ့ရှိကိုဘွားကနေရောက်လာ။ဘာဖြစ်နေရလဲပေါ့သူလဲဖြစ်ချောင်းကုန်ပြီအားလုံးကိုခက်ခဲတွေအားလုံးဖိုးကြီးကိုပြောပြပြီးရေဖွင့်လိုက်တယ်တဲ့ဒါနဲ့ပဲဖိုးကြီးကအိတ်ထဲကနေပြီးဆက်လက်မှတ်တဆောင်ထုတ်ပြီးတော့မှလက်မှတ်ထိုးပြီးသူ့လက်ထဲကိုပေးလိုက်တယ်သူလက်တန်းတော့နဲ့ယူကြည့်လိုက်တယ်ပေါ့နော်အဲ့မှာပဲသူလိုနေတဲ့ amount ထက်ပိုများတဲ့ပတ်စံတွေဖြစ်နေတယ်ပိုပြီးတော့အံ့ဩစရာကောင်းသွားတာကဘာကျော်တထည်တယောက်ရဲ့လက်မှတ်ဖြစ်နေတယ်အမသူအရန်ပျော်ပြီးအရန်အံ့ဩပြီးတော့ဝမ်းသာပြီးတော့ပေါ့နော်ဖိုးကြီးသူကျေးဇူးတင်တဲ့အကြောင်းလေးပြောပေါ့ဖိုးကြီးကလည်းသူပြုံးကြည့်ပြီးတော့မှလာမင်းကြီးတဲ့ဒီလိုအချိန်မှာပဲဒီနေရာမှာပဲဒီအကျွေးကိုသူလာယူမယ်တဲ့အဲ့လိုပြောသွားတယ်ဖိုးကြီးကသူလည်းပျော်ပြီးတော့ဂတိတွေပေးတော့သူဆက်ပါမယ်ပေါ့ပြီးတော့အားနဲ့သူအိမ်ပြန်သွားတယ်ဒီချက်လက်မှတ်ကိုသူချက်ချင်းထုံတုံးသေးဘူးမိခင်တရားလည်းထည့်ပြီးသူတောက်ခတ်လိုက်တယ်ငါတဲ့ငါကိုယ်တိုင်ဖြည့်ချင်းကြည့်အောင်မယ်ဒီကိစ္စကိုငါဖြည့်ချင်းကြည့်လို့မှမဖြည့်ချင်းနိုင်လို့ဆိုမှဒီပတ်စံကိုထုတ်သုံးမယ်ဒီချက်လက်မှတ်ကိုငါအသုံးပြုမယ်ဆိုသူတန်လိုက်ဆိုင်ချလိုက်တယ်ဒါကြီးသူကသူဖြည့်ချင်းကြည့်ရယ်ပထမတစ်ခုအောင်မြင်သွားတယ်ဘာကြောင့်လဲဆိုတော့ဒီချက်လက်မှတ်ချိနေတဲ့အတွက်ကြောင့်ဘလောက်ခက်ခဲပြီးဖြစ်ကူညီလို့ရတယ်ငါကရင်ကစောင်းဖြစ်သွားခဲ့ရင်ကူညီလို့ရမယ့်ဟာရှိနေတယ်ဆိုတဲ့အတွက်ကြောင့်သူ့ရဲ့ယုံကြည်မှုကြောင့်သူလုံနိုင်တယ်နောက်တစ်ခုဖြည့်ရှင်းနဲ့အောင်မြင်သွားရင်နောက်တစ်ခုဖြည့်ရှင်းနဲ့အောင်မြင်သွားဒီလိုနဲ့သူဆက်တိုက်တစ်ခုပြီးတစ်ခုဖြည့်ရှင်းသွားတယ်သူအဆင်ပြေသွားပြီးရဲ့တဖြည်းဖြည်းနဲ့ပြန်အောင်မြင်လာပြီးသူ့လုပ်ငန်းရဲ့အရင်တိုင်းနဲ့လည်းပြန်လာနိုင်တယ်ဒီလိုနဲ့ပဲတစ်နှစ်ပြည့်သွားတယ်သူဒီချက်လက်မှတ်ကိုထုံမတုံးလိုက်ရအောင်ဒါနဲ့သူအဖိုးကြီးနဲ့ဂရုပေးထားတဲ့ပန်းချီကိုသူပြန်သွားတယ်အဲ့ချိန်ရောက်တဲ့အချိန်မှာပေါ့နော်ပြန်သွားပြီးတော့ဒီချက်လက်မှတ်ကိုသူပြန်ပေးမယ်ပေါ့သူထုတ်တောင်မတုံးလိုက်ရအောင်ဆွဲနေတယ်သူကြွားပြီးတော့ပြောမယ်ဆိုပြီးသူပြန်သွားလိုက်တဲ့အချိန်မှာ အဲ့ဒီမှာဖိုးရရောက်လာသူဝန်တာအားရနဲ့ပျော်ပြီးထပြီးဒီတဲ့အလမလေးကိုပြေးမယ်ဆိုပြီးလုပ်တဲ့အချိန်မှာပဲနတ်စမတယောက်ကပြေးလာပြီးတော့သူ့ကိုဖမ်းပေါ့နော်အဲ့လိုအော်အော်ပြီးပြေးလာတော့သူဘာဖြစ်တာလဲပေါ့သူတအံ့တော့ရဖြစ်ပြီးတော့သူဟိုကြီးဒီကြီးဖြစ်သွားတာအားနဲ့နတ်စမချင်းပြတယ်ဒီဖိုးရဒီလိုပဲတဲ့ချက်လက်မှတ်တွေထုတ်ထုတ်ပြီးလက်မှတ်တွေချောက်ထိုးပြီးသူဒီလိုပဲပြေးနေကြပေါ့နော်လူတန်းကိုချောက်ပြေးနေတယ်ပေါ့အမသူအရင်အံ့ဩသွားသူ့ကိုဒီချက်လက်မှတ်တစ်ဆောင်ထုတ်ရေးပြီးပြေးတဲ့လူကအယူဖြစ်တို့တော့လေဒီအယူတယောက်ပြည့်ရဲ့ချက်လက်မှတ်ကြောင့်သူဟာခက်ခဲအများကြီးကိုဖြည့်ဆင်းနိုင်ပြီးအောင်မြင်လာတယ်။ဒါကြောင့်ပြောချင်တာပေါ့နော်ဒီပုံမြင်လေးမှာရလိုက်တာကိုယ့်ရဲ့ယုံကြည်မှုကကိုယ့်ဘလောက်ထိအကျိုးဖြစ်ဆုံးစေလဲဆိုတဲ့အရာပဲ။ကျမတို့ကိုယ့်ယုံကြည်နေဖို့ကအဓိကပါ။ဘလောက်ထိကြိုးရတဲ့အခြေအနေမျိုးပဲရှိကြော်ဖြတ်လို့ရပါတယ်။အားလုံးဒီဟာလေးကိုနားထောင်ပြီးတော့အကျိုးကျေးဇူးရကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
အမိုးပြူစီစဉ်တင်ဆက်တဲ့သူယုံကြည်အားကဏ္ဍမှာမတ်ခင်သက်မွန်ရဲ့ယုံကြည်ရာတွေကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းညင်နေဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကတစ်ဆင့်နဲ့ဆက်သွင်းနေပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာတိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOAWashington DC ရဲ့ရုံးချုပ်ဖုန်းနံပါတ်ကတော့1-232-382-994ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရို့မှာဖမ်းယူနိုင်ပါတယ်အခုတော့သတင်းအကြီးညို့ကိုဦးကျော်စံသာကပြောပြမှာပါခင်ဗျာ
လွန်ခဲ့တဲ့6နှစ်ခန့်ကအီရန်ဘက်ကိုပဲပြောင်းသွားတဲ့အမေရိကန်လေတပ်တမန်ထောက်လှမ်းရေးအရာရှိအောင်တယောက်ကိုအီဂျီရှူဝက်ချက်တွေအီရန်ကိုပေးခဲ့ပြီးသူရဲ့လူဖော်ကင်ပဲဟောင်းတွေဘယ်သူပဲပါဆိုတာအီရန်ဘက်ကိုလက်ထောက်ချခဲ့တဲ့အမှုနဲ့စွဲချက်တင်တဲ့လို့အမေရိကန်တရားရေးဌာနကကြေညာပါတယ်။အသက်39နှစ်အရွယ်မော်နီကာအယ်ဖရက်ဝစ်ဟာထိတ်တန့်ရှူဝက်ချက်စီးရီးရှူဝက်ချက်တွေကိုအီရန်ဘက်ကိုဖွင့်ပြခဲ့တယ်လို့စွဲချက်မှာဖော်ပြထားပါတယ်။အလားတူသောပဲသူနဲ့ဆက်သွယ်လုပ်နေတဲ့အမေရိကန်အလားကြီးကိုလည်းဘယ်သူပဲပါဆိုတာအီရန်ကိုအသိပေးခဲ့တယ်လို့ဆိုပါတယ်။မော်နီကာဝစ်ကိုဖန်စီဘောဝရန်ထုတ်ထားပေမဲ့သူဟာအီရန်နိုင်ငံမှာနေထိုင်နေတယ်လို့ယူဆရပါတယ်။ဖိလစ်ပိုင်နိုင်ငံမှာသမ္မတရိုဒရီโกဒူဒါတေးနဲ့မကြာခဏထိတ်တိုက်တွေ့လေရှိရဲ့ထင်ရှားတဲ့အမျိုးသမီးသတင်းစာဆရာမာရီယာရက်ဇာကိုထောက်ခံရေးတွေကဖန်စီလိုက်ပါတယ်။လူသက်မှုလူကုန်ကူးမှုမူရင်းဆေးမှုတွေနဲ့ပတ်သက်နေတဲ့စီးပွားရေးသမတူရဲ့တိုင်ကြားချက်အရမစ်ရက်ဇာကိုဖန်စီတာဖြစ်တယ်လို့ဆိုပါတယ်။သတင်းထောက်တွေကိုဖန်ဆီးမှုနဲ့ချင်းရောက်လို့မရဘူး။နှုတ်ပိတ်လို့ရမှာမဟုတ်ဘူးလို့မစ္စတာဇာကဖန်ဆီးခံရပြီးတဲ့နောက်ကြေညာချက်မှာဖော်ပြထားပါရယ်။မရီယာရက်ဇာဟာ2018 Time Magazine ရဲ့ Person of the Year အဖြစ်ဖော်ပြခြင်းခံရသူဖြစ်ပါရယ်။အာဆီယံဟာရိုဟင်ဂျာတွေနိုင်ငံသားဖြစ်ရေးကိစ္စကိုမြန်မာနဲ့ဆွေးနွေးမှာမဟုတ်ဘူး။ဒါပေမဲ့ကျန်းမာရေးပညာရေးအတွက်တော့ကုလညီ6ပန်းပေးဖို့အစီအစဉ်ရှိတယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဒေါက်တာ Vivian Balakrishnan ကပါလီမန်မတ်တူကိုပြောကြားလိုက်ပါတယ်နိုင်ငံသားဖြစ်မှုဟာအခြေခံနိုင်ငံရေးရာပိုင်ခွင့်တရားဖြစ်ပြီးသက်ဆိုင်ရာနိုင်ငံသားဆုံးဖြတ်မှာဖြစ်တယ်လို့ဒေါက်တာဘာလာခရစ္စတန်ကပြောကြောင်း The Street Times သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါဒီမနက်အစီအစဉ်ထုတ်လွှင့်မှုကမန်အင်ဂျင်နီယာဖြစ်ပါတယ်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်တွေကိုလိုင်းဒိုမီတာ32-40-48တို့ကနေတင်ဆက်ခဲ့တာပါသောရရှင်နေအားလုံးအဆင်ပြေတဲ့နေ့ဖြစ်ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.